Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာအေပီလ25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ51တို့အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါပါခင်ဗျာမာစီစင်မှုဖြစ်နေကျွန်တော်ဇောင်းဝန်လိုင်ကဆောင်ရွက်ပေးပါပါဒီကနေ့တော်ရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့တောင်ဆန်းစုကြည်ပေါ်ဆွဲဆုထားတဲ့အကျင့်ပြတ်ချဆမှုကိုဒီကနေ့မဆုံးဖြတ်သေးဘဲတရားရုံးကရက်ရှိဆန်းလိုက်ပါတယ်အမေရိကန်နိုင်ငံသားကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ယူကရိန်းသမ္မတနဲ့မနေ့ကတွေ့ဆုံခဲ့ပါတယ်ပြင်သစ်ရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နယ်မက်ခရွန်အနိုင်ရသွားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
အရင်တနေ့ကလည်းမနေ့ကကတစ်ချက်နဲ့ချက်ကြပြီးတော့မနေ့ကနေ့တနင်္လာနေ့ကကျွန်တော်တို့တရားစောင့်ကဒီစစ်တပ်ရေးသခန်းလေးတော့ကျွန်တော်တို့ကျန်တော့ဆက်ပြရလို့လုပ်ရတာ
ကရင်ပြည်နယ်အတွင်းကကြေးရော်တချို့ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့တဲ့င်းမှာအပြည့်အစုံကိုနှဆင်ကြရမှာပါ။အဲဒီနောက်မှာတော့စကိုင်းတိုင်းအတွင်းကြေးရော်တွေကိုစစ်ကောင်စီတပ်တွေကမိရှို့နေတာ၊ရန်ကုန်အင်းစင်ထောင်ကနေနိုင်ငံရေးအကျဉ်းသားတွေကိုနေထောင်တွေကိုပြောင်းရွှေ့နေတာနဲ့ဖမ်းဆီးအကျဉ်းချခံထားရတဲ့အသက်18နှစ်အောက်လူငယ်တွေညှဉ်းပန်းနှိပ်စက်ခံရတာစတဲ့တဲ့င်းပြပုတ်ချက်တွေကိုတင်ပြပေးသွားမှာပါ။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့တဲ့င်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်သတင်းလွှာတို့ကိုတင်ပြပေးသွားမှာပါခင်ဗျာ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြကြပါမယ်ခင်ဗျာ
။ဒေါန်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အကျင့်ပြတ်ခြားစားမှုအမှုကိုတနည်းလာနေမှာမဆုံးဖြတ်သေးပဲတရားရုံးကရွှေ့ဆိုင်းလိုက်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူက AFP သတင်းဌာနကိုပြောပါတယ်။အာဏာသိမ်းခဲ့ကစစ်တပ်ဟာဒေါန်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုခဲ့တာပါ။နိုင်ငံတော်ရှုဝဲအုပ်တွေအကျင့်ပြတ်ချစားမှုရွေးကောက်ပွဲအမှုအပါအဝင်ပုံမှန်မျိုးမျိုးနဲ့စွဲဆိုခဲ့တာဖြစ်ပါတယ်။ဒီနေ့ဆုံးဖြတ်မဲ့အမှုကတော့ရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သားကို3ကာခွဲယူခဲ့တယ်လို့စွပ်စွဲထားတဲ့အမှုဖြစ်ပါတယ်။ဒီကနေ့ဆုံးဖြတ်ချက်မချဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုပြောပါတယ်။တရားရုံးကသတင်းလောက်တွေလာခွင့်မရှိသလိုရှေ့နေတွေကိုလည်းအမှုအကြောင်းမပြောဆိုရလို့စစ်ကောင်စီကပိတ်ပင်ထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့စည်းရေးအာဏာသိမ်းပြီးကြတဲ့ကစစ်ကောင်စီကတပ်ဖြတ်ခဲ့သူ1980ကျော်ရှိပြီးဖမ်းဆီးခဲ့သူ1000ကျော်ရှိပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပြီးစစ်ရေးကူညီပုံမပေးဖို့ဂရိကဝတ်ပြုခဲ့ကြပါတယ်။ယူကရိန်းကအောင်မြင်နေတယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပိုလန်နိုင်ငံမှာသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။ရုရှားရဲ့စစ်ရေးရီမန်းချက်တောင်းကပြောတဲ့အခါရုရှားကကြာရှုံးနေပါတယ်။ယူကရိန်းကအောင်မြင်နေပါတယ်လို့အန်တိုနီဘလင်ကန်ကပြောသွားခဲ့တာပါ။ယူကရိန်းကတင့်လျော်တဲ့လက်နက်တွေနဲ့မှန်ကန်တဲ့ထောက်ခံမှုကိုသာရရှိရင်အောင်မြင်နိုင်တယ်လို့ဘလင်ကန်ကဆိုပါတယ်။ယူကရိန်းသမ္မတနဲ့၃နှစ်ကျော်တွေ့ဆုံခဲ့ရမှာခိမိလက်နက်တွေနဲ့လေချောင်းရန်ကာကွယ်ရေးစနစ်ကိုအခုညီပေးဖို့အမေရိကန်ဝန်ကြီးတွေကကတိကဝတ်ပြုခဲ့ကြပါတယ်။အမေရိကန်ကနိုင်ငံခြားစစ်ရေးရန်ငွေဒေါ်လာတန်း913တန်းကိုယူကရိန်းနဲ့တခြားလက်တွဲပဲနိုင်ငံတွေကိုရုရှားကျူးကျော်စစ်ခုခံရေးအတွက်စစ်လက်ထက်ပစ္စည်းတွေဝယ်ဖို့ပေးသွားမှာဖြစ်ပြီးယူကရိန်းကအဲ့ဒီတဲကတန်း300ရရှိမှာဖြစ်ပါတယ်။ဂျာမနီနိုင်ငံရမ်စတိန်လေတပ်အခြေစိုက်စခန်းမှာအမေရိကန်နဲ့မဟာမိတ်တွေရဲ့အစည်းအဝေးကိုအင်္ဂါနေ့ကျင်းပဖို့ရှိပြီးယူကရိန်းရဲ့ကာကွယ်ရေးဆိုင်ရာရေးရှိလိုအပ်ချက်ကိုအမေရိကန်ကာကွယ်ဝန်ကြီး Wright Austin ကတင်ပြมาဖြစ်ပါတယ်။သူတို့နှစ်ယောက်ဟာယူကရိန်းကိုထပ်မံသွားရောက်ကြဖို့ရှိပါတယ်။ပြင်သစ်သမ္မတရွေးကောက်ပွဲမှာ Emmanuel Macron ကလက်ရဆုံးသမ္မတလောင်း Marine Le Pen ကိုအနိုင်ရရှိသွားပါတယ်။ Macron က 58.5 ရာခိုင်နှုန်းမဲရရှိခဲ့ပြီး Le Pen က 41.5 ရာခိုင်နှုန်းရရှိခဲ့ပါတယ်။နှစ်ပေါင်း20အတွင်းပြင်သစ်နိုင်ငံမှာဒုတိယကြိမ်ရွေးကောက်ခံရတဲ့ပထမအမှုဆုံးသမ္မတလည်းဖြစ်ပါတယ်။2018ခုနှစ်လူမှုသဘောထားစစ်တမ်းအရလူကြိုက်အ ਨੇ ဆုံးဖြစ်ခဲ့ရာကကန့်ကွက်စာနှပြတာတွေရှိခဲ့ကြပေမဲ့ပြင်သစ်နိုင်ငံသားအများစုက COVID-19 နဲ့ယူကရိန်းအကျပ်သဲလို့ကမ္ဘာအကျပ်သဲကိုရင်ဆိုင်ရမှာသူဟာအသင့်လျော်ဆုံးခေါင်းဆောင်ဖြစ်တယ်လို့မကြခင်ကလောက်ခဲ့ကြတဲ့လူမှုစစ်တမ်းတွေကပြောပါတယ်။မက်ခရွန်ဟာစိတ်ကြီးဝင်တတ်ပြီးတာမန်လူတွေနဲ့ကင်းကွာတတ်တယ်လို့လည်းလူမှုကထင်မြင်ကြတာပါ။ အသက်44နှစ်သာရှိသေးပြီးနိုင်ငံရေးအရအလဲဘိုးဝါဒီဖြစ်တဲ့မက်ခရွန်ဟာယူကရိန်းစစ်ပွဲမှာငြိမ်းချမ်းရေးရှိအောင်သတ္တမန်ရေးအရကြိုးစားအထောက်ခဲ့ပါသေးတယ်။သမ္မတဖရန်ဆွာအာလောင်လက်ထက်မှာစစ်ပွဲရေးဝန်ကြီးဖြစ်ဆောင်ရွက်ခဲ့သလိုအဒီပတိုင်မီကသူဟာဘန်လုံငါးမှာဦးဆောင်နေရကအလုပ်လုပ်ခဲ့တဲ့သူတစ်ယောက်လည်းဖြစ်ပါတယ်။မက်ခရွန်နဲ့လေပင်တို့ရဲ့မဲကမကွာလာပေမဲ့တချို့မဲဆန္ဒရှင်တွေကသူ့ကိုကြိုက်လို့မဟုတ်ပဲလီပန်ကိုသမ္မတမဖြစ်စေချင်လို့ပေးခဲ့ကြတဲ့မဲတွေဖြစ်ပါတယ်။2021ခုနှစ်တွင်ကမ္ဘာတဝန်းစည်ရေးအသုံးစိတ်ဟာအရင်ကမကြုံဘူးတဲ့အခြေအနေမျိုးနောက်တစ်ချိန်ထပ်တိုးလာတယ်လို့ဇူရင်ချေဆိုင်စတော့ခ်ဟ ோம் နိုင်ငံကငြိမ်းချမ်းရေးသုတေသနဌာနအတူအဖျင်စီပရီကအစီရင်ခံစာထုတ်ပြန်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့စည်ရေးလှုပ်ရှားမှုတွေအတွက်ရုရှားနိုင်ငံဘက်ကစစ်အသုံးစိတ်တိုးမြင့်တာမျိုးဥရောပနိုင်ငံတွေဘက်မှလည်းအလားတူလှုပ်လာနိုင်တယ်လို့အစိုးရခန်းစားကခန့်မှန်းပါတယ်။ COVID-19 ကာယရောဂါကြောင့်စီးပွားရေးဆွေးနွေးမှုတွေကျုံ့ခဲ့ရပေမဲ့ကမ္ဘာတဝန်းနိုင်ငံတွေဟာစစ်လက်နက်တွေပို့ပြီးစုဆောင်းနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်အတွင်းပြည်မြတ်စစ်3.3%ရာခိုင်နှုန်းထပ်တိုးခဲ့တဲ့အကြောင်းအစိုးရခန်းစားကဖော်ပြထားတာပါ။2021ခုနှစ်အတွင်းကမ္ဘာတဝန်းစစ်3.8%ဆက်တိုက်တိုးလာတာကြောင့် 1.1 trillion အထိရောက်သွားတဲ့အကြောင်းစီပရီအဖွဲ့အကြီးသားသူသိသိတအူးက AFP သတင်းထတာကိုပြောပါတယ်ရုရှားရဲ့စစ်အသုံးစရိတ်ဟာ 1.9 ခန့်တိုးလာပြီး3နှစ်ဆက်တိုက်ထပ်တိုးလာတာကြောင့်ဒေါ်လာ 65.9 billion အထိရောက်သွားတာပ
ါ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5 kilometer 19 kilohertz 1953ညไตโทมิเตอร์25กิโลเฮิรตซ์7893ไตโทมิเตอร์32กิโลเฮิรตซ์9335โรဖြင့်สนิทตะนิงတွေမှာไตแลมิเตอร์190กิโลเฮิรตซ์1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်တနင်္လာနေ့ညပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါတရင်းနှစ်ပတ်ပဲလိုတော့တဲ့ဖိလစ်ပိုင်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်ကွယ်လွန်သူအာနာရှင်ဖာဒီနန်ဘွန်ဘွန်မာကော့စ်ဂျူနီယာနဲ့လက်ရှိဒုတိယသမ္မတလီနီရိုဘရီတိုတို့ကြားမှာအချက်အင်နဲ့ဖြစ်နေပါတယ်။2016ခုနှစ်ကပြုလုပ်ခဲ့တဲ့ဒုသမ္မတအတွက်ရွေးကောက်ပွဲမှာတော့လီနီရိုဘရီတိုကမာကော့စ်ဂျူနီယာကိုနှာတပြားအသာနဲ့ကတ်နိုင်ခဲ့တာပါ။ဒါနဲ့ပတ်သက်လို့မာကော့စ်ဘက်ကရွေးကောက်ပွဲလိမ်လည်မှုအဖြစ်တိုက်ကြားခဲ့တယ်လို့နောက်ပိုင်းမှာလည်းသမရရွေးကောက်ပွဲခုံရုံးမှာကန့်ကွက်ခဲ့ပါတယ်။တစိမ့်တပိုင်းပြန်လည်ရေတွက်ရမှာတော့ရိုဘရီဒိုကိုပေးတဲ့မဲရေတွက်ပိုးပြီးတိုးလာခဲ့ပြီးတဲ့နောက်လေးနှစ်အကြာမှာမဲလိမ်မှုဆိုင်ရာတရားစွဲဆိုမှုကိုတရားရုံးကပယ်ချခဲ့ပါတယ်။မာကော့စ်ဂျူနီယာရဲ့ဖခင်အာနာရှင်ဟောင်းဖာဒီနန်မာကော့စ်ဟာအကျင့်ပြတ်ခြားစားမှုလူခွန်ရေးချိုးဖောက်မှုတွေကြောင့်1986ခုနှစ်မှာလူမှုအုံကြွားမှုနဲ့သမရရာထူးကနေဖြုတ်ချခံခဲ့ရတာပါ။အခု6နှစ်အကြာမေလ9ရက်နေ့မှာကျင်းပမဲ့ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့မာကော့စ်ဂျူနီယာကရှေ့ကပြေးနေပါတယ်။လက်ရှိဒုသမ္မတလူခွင့်ရေးရှေ့နေလီနီရိုဘရီဒိုကနောက်ကနေလိုက်နေပါတယ်။ဧပြီလကထုတ်ပြန်တဲ့မက်ရှနာတွင်ပြုလုပ်ခဲ့တဲ့လူထုစစ်တမ်းမှာတော့မာကော့စ်ဂျူနီယာက56ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးရိုဘရီဒိုကတော့27ရာခိုင်နှုန်းရှိနေပါတယ်။အဲ့ဒီစစ်တမ်းမှာပဲဒုတိယသမ္မတနေရာအတွက်လက်ရှိသမ္မတဒူတာတေးရဲ့သမီးရိုဒီဂိုဒူတာတေးက56ရာခိုင်နှုန်းရနေကြောင်းဖော်ပြထားပါတယ်။ကိုဗစ်ကူးစက်မှုနှုန်းမြင့်တက်နေတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွေထဲအသွားအလာတွေပိတ်ထားတဲ့တရုတ်နိုင်ငံရှန်ဟိုင်းမှာတနင်္ဂနွေနေ့ကကိုဗစ်ကြောင့်သေဆုံးသူ39ယောက်ရှိပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုထိန်းချုပ်ဖို့ Zero COVID မူဝါဒနဲ့တင်းကျပ်တဲ့ပိတ်ဆို့ကန့်သတ်မှုတွေချမှတ်လူအစုလိုက်ယောဂစမ်းသပ်မှုတွေကိုလည်းပြုလုပ်နေပါဗျ။စီးပွားရေးအချက်အချာကြတဲ့ရှန်ဟိုင်းအပါအဝင်ပြည်내တော်တော်များများမှာကူးစက်မှုတွေမြင့်တက်နေတာပါ။ကူးစက်မှုဗဟိုချက်ဖြစ်နေတဲ့ရှန်ဟိုင်းကိုဧပြီလအစောပိုင်းကတည်းကအသွားလာတွေကန့်သတ်ထိန်းချုပ်ထားတဲ့ကြားကဒီကနေ့ကိုဗစ်ကြောင့်သေဆုံးသူ39ယောက်ရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ Social Media Twitter ကိုကိုယ်ပိုင်အဖြစ်ဝယ်ယူဖို့Tesla ကားကုမ္ပဏီအမှုဆောင်အရာရှိချုပ် Elon Musk ရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့တနင်္လာနေ့အစောပိုင်းက Twitter ကုမ္ပဏီဘုတ်အဖွဲ့နဲ့ Elon Musk တို့ကြားဆွေးနွေးညှိနှိုင်းခဲ့ကြောင်း The New York Times သတင်းစာကဖော်ပြခဲ့ပါတယ်။ Twitter ကို American Dollar 46.5 billion နဲ့ဝယ်ယူမဲ့ကိစ္စအတွက်သဘောတူညီချက်ရရည်ညှိနှိုင်းဖို့ကုမ္ပဏီဘုတ်အဖွဲ့ကိုဖိအားပေးနေကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်း Musk ကပြောကြားခဲ့တာပါ။ ဒီအခြေအနေတွေကိုသိနေပြီးနာမည်မဖော်လိုတဲ့လူတွေရဲ့ပြောကြားချက်ကိုကိုးကားပြီးဒီ New York Times ကဖော်ပြထားရမှာတော့တကယ်လို့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့မယ်ဆိုရင်အချိန်စရားနဲ့ကုန်ကြစရိတ်တွေအပါအဝင်အသေးစိတ်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်အခြေအနေတွေဟာချောမွေ့ပြီးမြန်ဆန်နေကြောင်းလည်းအဲ့ဒီလူတွေကပြောပါတယ်။Twitter ဘက်ကတော့အရင်ကအခုလိုတဦးတယောက်က social media ကိုတင်ပိုက်မဲ့ကိစ္စအပေါ်ဆန့်ကျင်ခဲ့ပေမဲ့နောက်ပိုင်းမှာ Elon Musk နဲ့ညှိနှိုင်းမှုတွေလုပ်နေကြောင်း The Wall Street သတင်းစာနယ်ကအရင်ဆုံးဖော်ပြခဲ့တာပါ Twitter ကုမ္ပဏီဘက်ကတော့တစုံတရာမှတ်ချက်ပေးခြင်းမရှိပါဘူးနိုင်ငံတကာအာကာသစခန် ISS ကိုသွားတဲ့ပထမဆုံးပုဂ္ဂလိကအာကာသလေးလာရေးအဖွဲ့ဟာအခုတနင်္လာနေ့မှာတော့ကဘာမြေကိုပြန်လည်ထွက်ခွာလာပါပြီ။နှစ်ပတ်ကြာဒီသိပ္ပံလေးလာရေးအဖွဲ့ကိုအာကာသဆိုင်ရာစီးပွားရေးကုမ္ပဏီတစ်ခုကဆေးလွတ်နိုင်ခဲ့တဲ့အတွက်သမိုင်းနှစ်တိုင်တစ်ခုဖြစ်ချီးကျူးခံခဲ့ရပါတယ်။ Exxon အာကာသကုမ္ပဏီအဖွဲ့ဝင်၄ဦးပါတဲ့ဒီအဖွဲ့ဟာ SpaceX ကုမ္ပဏီရဲ့ Dragon အာကာသယာဉ်ငယ်ကိုတုံးပြီးတနင်္လာနေ့အစောပိုင်းကနိုင်ငံတကာအာကာသစခန်းကနေပြန်လည်ထွက်ခွာလာတာပါ။နိုင်ပေါင်း16နာရီကြာမဲ့ဒီအာကာသယာဉ်ရဲ့အပြန်ခီးစဉ်ဟာအလုံးအစင်ပြေချောမွေးခဲ့မယ်ဆိုရင်တနင်္လာနေ့ညနေပိုင်းမှာပြန်လည်ရောက်ရှိလာမှာဖြစ်ပြီးဒီယာဉ်ငယ်ဟာအတ္တလန္တိတ်သမုဒ္ဒရာတွေကိုလေတီးနဲ့ဆင်းသက်မှာပါအခုအပြန်ခီးစဉ်ကိုအရင်သတင်းပတ်ထဲစတင်ဖို့စီစဉ်ထားပေမဲ့ရာသီဥတုဆိုးရွားမှုကြောင့်ရက်အတန်ကြာထွေဆိုင်ခဲ့ရပါတယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့မအင်ဂျင်နီယာတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်းကနေတင်းလာညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သတင်းချင်းတို့အနေနဲ့ VOA မြန်မာပိုင်းကိုအကြံပြုစာတွေပေးပို့ခြင်းကြတဲ့ဆိုရင်တော့ burmese@voanews.com ကနေရေးသားပေးပို့လို့ရနိုင်ကြပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမအဆုံးကရင်ပြည်နယ်တွင်းကကျေးရွာတချို့ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့သတင်းကိုပြောပြပါမယ်။ကင်းပြည်နယ်ကြိုင်းစစ်ကြီးမြို့နယ်ခလဲတကွန်တိုင်းကျေးရွာဘက်ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့လှမ်းပစ်နေတာကြောင့်ဒေသခံတွေထောင်ထဲချီဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရောဘတ်ချန်ဥယျာဉ်ကြံနေတဲ့ပုံရှောင်နေတဲ့ဒေသခံတွေစစ်တပ်စစ်ကြောင်းနဲ့တိုးလို့လူ၁၀ကနားလောက်အဖမ်းခံလိုက်ရတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
ကျောင်းစစ်ကြီးမြို့နယ်ခလဲတကွန်တိုင်ကျေးရွာရဲစခန်းနားမှာဧပြီလ23ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေနဲ့နေမြေကန်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ခလဲတကွန်တိုင်ကျေးရွာဘက်ကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်နေတာဖြစ်ပါတယ်။မူဒီနယ်မူးတုံမြို့နယ်အပိကျေးရွာမှာအခြေစိုက်တဲ့အမြောက်တက်318တရင်ကနေ10မိုင်လောက်ဝေးတဲ့ခလဲတကွန်တိုင်ကျေးရွာဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်နေတယ်လို့ရွာကန်တွေကပြောပါတယ်။တခြားဧပြီလ24ရက်တနင်္ဂနွေနေ့ကထောင်နဲ့ချီတဲ့ဒေသခံတွေဒေးလူရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။ရောဘတ်ချန်ဥယင်ချန်တွေထဲမှာပုန်းရှောင်နေကြတဲ့ဒေသခံတွေစစ်တပ်စစ်ကြောင်းနဲ့ဒီကနေ့တိုးလို့လူ၁၀ကနန်းလောက်အဖမ်းခံလိုက်ရတယ်လို့လည်းလုံခြုံရေးအယအမည်မဖော်လိုတဲ့ဒေသခံတူက VOA ကိုပြောပါတယ်
။သူတို့ဒီချက်မျိုးမျိုးနဲ့တောင်ကလေးရနေပြီးတော့ဥတော်ကတက်နေနေချင်းမှာပေါ့သူတို့စစ်ကြောင်းတက်လာမှရှိတယ်။ချက်မျိုးတောင်ကလေးနောက်ကျတော့မှတော်လည်းနေတော့ချီချင်းနဲ့ကျနော်လည်းရှိတော့ကလတကတော်ရဲ့အမတ်ပဲဒီဆောင်နေတုံးတန်းရဲ့တောင်ချင်မှာရှိတဲ့ဒီဘာဘာချန်တို့ဥဉ္ဇလူမှာတခြားကြတဲ့လူတွေကတော့အရင်ကကဲစီးခေါ်ဆောင်ကြတာရည်ရှိတယ်ဘောနော်တခြားကြော်လာတော့ပါလိုက်မယ်လင်းငယ်တွေပါတဲ့ဒီလင်းငယ်တွေရှိတဲ့လူတွေကပြန်တော့လွတ်ပြေးတယ်လို့ကြားတယ်
ပြည်ရဲ့ဧပြီလ23ရက်နေ့ကတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်အမျိုးသမီးတဦးသေဆုံးပြီးတအုပ်ထက်မနည်းပြင်းထန်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရစကန်ရှိဖြတ်သွားမိသူတယောက်လည်းတနတ်ထိမှန်ခဲ့ပါတယ
်။အရင်တနေ့ညကလေးကမနေ့ကကြီးကတစ်ချက်နှစ်ချက်ကြာပြီးတော့မနေ့ကနေ့ကနိုင်လောက်ကကျွန်တော်တို့သိရတော့ဒီစစ်တပ်ရေစခန်းလေးတော့ရတော့ကျွန်တော်ဖြတ်ပြတာလုပ်ခဲ့တာအလုံးကြီးတွေတော့လက်လက်ချင်းနဲ့တော့တုံးမှန်နေတော့ညနေ9နာရီလောက်ပြီပေါ့။ဟာဒါမနေ့ကဖြစ်စမှာတော့အရသာကြည့်ဒီကိုမြေကြီးတောက်ဆောင်ရတယ်ဒီဟိုရစကန်ချက်မလို့ပြခင်ရတော့တော့ခရကတော့လက်ခံရရပေါ့ခံရချီကြတယ်ရတယ်နောက်ရသာကြည့်ဒီတောင်မြန်မာကတော့ဟိုပြခင်ပြင်းထန်တယ်ရပေါ့နော
်လက်နဲ့ကြီးတွေဥယျာဉ်ခြံတွေတွေနေအိမ်တွေဘက်မှာချရောက်လို့ပျက်စီးမှုတွေရှိတယ်လို့ရွာကန်ကပြောပါတယ်လက်နဲ့ကြီးပြခင်မှုကြောင့်ခလဲတကွန်တိုင်းနန်းတိုက်ထွန်းပူလိန်စတဲ့ပဝင်းချင်းကြီးရွာကထောင်နေချီတဲ့ဒေသခံတွေဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့နောက်ထပ်ရွာခံတူကပြောပါတယ်
အခုလက်ရှိတော့ဒီရွာထဲမှာလူတွေမရှိတော့တော့ပဲတော်တော်များများကထွက်သွားပြီပေါ့နော်ဒီမနေ့ညကလေးကကိုလက်နဲ့ကြည့်တန်လေးကြာပြီးတော့ဒီတချို့လော်ဘာချန်ထဲမှာကြာတာလို့ရှိတယ်လေအဲကျွန်တော်လုံချော်တော့အဲ့ဒါကျွန်တော်ဒီမနေ့ဆိုလို့ရှိကျွန်တော်ကတော့ရွာတော်တော်များများအကောလုံးကြီးပါပေါ့နော်ရွာထဲကထွက်သွားကြတယ
်လောလောဆယ်အဲ့ဒီနေရာတွေဘက်မှာတိုက်ပွဲတွေရက်ဆိုင်နေပါတယ်ဒါပေမဲ့စစ်ကောင်စီတပ်တွေဘက်ကအရက်သားပြည်သူတွေရှိရာဘက်ကိုလက်နဲ့ကြည့်လက်နဲ့ငယ်တွေနဲ့ပြစ်ခတ်နေတာကြောင့်ထောင်ထဲချီတဲ့ဒေသခံတွေလက်ရှိအခြေအထိဘေးလွတ်ရာကိုထွက်ပြေးနေကြရပြီးနီးစပ်ရာဆွေမျိုးအိမ်တွေနဲ့တောတောင်တွေထဲပုံအောင်နေကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြပါတယ်ရှင
်မှတ်ကင်ပြထွေးတင်ပြပေးခဲ့တာပါခင်ဗျာ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းအတန်လွတ်နေတဲ့အချိန်နဲ့တပြေးညီဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာအခုဆက်ပြီးတော့စကိုင်းတိုင်းအတွင်းကြေးရွာတွေကိုစစ်ကောင်စီတပ်တွေမိရှုနေတဲ့တဲ့တင်ကိုပြောပြပါမယ်စကိုင်းတိုင်းတဲ့ကရွှေဘိုခရိုင်ဝက်လက်မြွနယ်တဲ့ကကြေးရွာတချို့ကိုစစ်ကောင်စီတပ်ကအနေမြေရှင်းလင်းလာမှာနေအိမ်တချို့မိရှုခံရပြီးအရသားတည်ဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းဝန်းတုံမြွနယ်တဲ့ကကြေးရွာ၉ရွာလဲမိရှုခံရပြီးကြေးရွာသား2000ခွဲလောက်အိုးအိမ်ဆုံးခေါ်ထွက်ပြေးနေကြရပါတယ်။စကိုင်းတိုင်းတွင်းကစစ်ပြေးဒုက္ခတွေအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ။
စကိုင်းတိုင်းဝက်လက်မြွနယ်တွေကကြေးရွာတချို့စီကိုစစ်ကောင်စီတပ်တွေဟာမနေ့ဧပြီလ24ရက်ညကတည်းကဝင်ရောက်လာပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရုံးမင်ကုံကြေးရွာမှာတော့လူငယ်2ဦးအသက်ခံလိုက်ရတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပြပါတယ်
။မနေ့ကစကားတွေအင်းကအလုံးကြီးနဲ့စစ်ကြောင်းစထိုးတယ်တစ်ဆိုင်ကြေးရွာကိုမီးရှို့တယ်အခုအချိန်မှာရုံးမင်ကုန်းကြီးရွာကိုမင်းများစီကြောင်းစားလောက်နော်ကိုတို့ခွဲလေဒီကင်းကိုတိတ်ဆောင်နေတယ်အင်းကတော်တော်များတယ်အခုရုံးမင်ကုန်းကိုမီးရှို့နေတယ်မင်းများဖမ်းပြီးတဲ့ကလေး၃ယောက်ကတယောက်ကတော့ဒုရန်ထွက်ပြီးတော့လွတ်သွားတယ်နှစ်ယောက်ကတော့အသက်ခံရတယ်အခုကမီးရှို့နေတယ်ဖြစ်နေတယ်တို့ဘက်ကအင်းအားကအခုတို့နန်းလီမရိယာဘက်ကနေပြီးတော့ကားကြီးနဲ့လာတာလာပြီးတော့မှာရှေးမကားကိုတင်းမုန်းနေပြီအင်းအားကခမကြီး၃ဟာကျော်
ရုံးမင်ကုံကျေးရွာနဲ့တစ်စိတ်ကျေးရွာမှာမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်ကြီးကဘလောက်ထိရှိနေလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံပြည်သူတွေအနေနဲ့သူတို့ရဲ့နေအိမ်တွေစီပြန်ဖို့ပါခက်ခဲနေတယ်လို့ဒေသခံပြည်သူတဦးကပြောပါတယ်
။ဒေသခံတွေကတော့မင်းကြီးတွေရွာကြီးချုပ်ဆက်တွေအကုန်လုံးကြီးတယ်သူတို့စောင့်ဝင်လာတဲ့လက်နက်ကြီးနဲ့အကုန်ပြန်ပြီးတော့လေအကုန်လုံးထွက်ပြေးတိမ်းရှောင်နေကြရတယ်တော်ရည်မှာပုံပြတ်နှံ့နေတယ်ပေါ့အရင်တုန်းကတခါဝင်နေတဲ့အဲဒီကတော့မီးမရှို့အိမ်တွေဟိုဆရာသူတို့လိုချင်တာတွေရှာဖြစ်ပြီးအခုကဗာစီကြောင်းမှမရှိရဲဟိုတော့မဖြစ်သေးပဲနဲ့ကိုသူတို့ကအခုကတက်တက်ကိုစီကြောင်းထုတ်ပြောလာပြီးမီးရှို့
စကိုင်းတိုင်းဝက်လက်မြင့်နေတဲ့ကကြေးရွာတွေစီကိုစစ်ကောင်စီတပ်တွေကဝင်ရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်တာနောက်ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့အပြန်အလှန်ပစ်ခတ်တာတွေခက်စိတ်စိတ်ဖြစ်နေပေမဲ့အခုမီးရှို့ခံရတဲ့ရွာနှစ်ရွာမှာတော့အပြန်အလှန်တိုက်ခိုက်မှုတွေမရှိဘဲစစ်ကောင်စီဘက်ကဝင်ရောက်စီးနင်းတာလို့ဒေသခံတွေကပြောပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့စစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြုစုထားတဲ့စည်းရုံးအရာစကိုင်းတိုင်းဝက်လက်မြင့်နေတဲ့မှာ2021ခုနှစ်မေလကနေစပြီးအခု2022ခုနှစ်ဧပြီလဒုတိယပတ်အထိမီးရှို့ဖျက်ဆီးခံလိုက်ရတဲ့လူနေအိမ်ကြီးပေါင်းက300နီးပါးအထိရှိထားပါတယ်။ဒါကတော့ဝက်လက်မြို့နယ်ကအခြေအနေဖြစ်ပါတယ်။စကိုင်းတိုင်းအထက်ပိုင်းဝင်းတုံနဲ့ကောလင်းကျမှာတော့ဝင်းတုံမြို့အပိုင်းစိန်လေရွာနီးမှာလည်းဧပြီလ22ရက်နဲ့23ရက်ဒီမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်။အဲဒီနောက်မှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အနီးကကျေးရွာ၉ရွာကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်ပြီးတော့စစ်ကောင်စီကနေအိမ်တွေကိုမီးရှို့ခံလိုက်ရတဲ့အတွက်အနီးနားကျေးရွာ40နီးပါးကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဝင်းတို့ဒေသခံတူကပြောပြပါတယ
်စိန်လေကပထမအုပ်ချုပ်ရှုတယ်ပြီးတော့တပြေးတာရှမ်းစုအုပ်ရှိခုံကြောက်ပေါက်ခုံအလေခုံနဲ့အောင်ကုန်းအပါဝင်ကျောင်းမကုန်းတို့ကိုမရှုခဲ့တယ်ဗျာတို့တွေကဟုတ်ကဲ့ကြေးရကိုးရကြဟုတ်ကဲ့ဒုက္ခတွေကတော့အခုရွာပေါင်းလဲဝင်းတို့မြို့နယ်ရဲ့ဆောင်းတန်းမှာရှိရရွာပေါင်း40နီးပါးကစစ်အေးစစ်အခုထပ်ပြီးတိမ်းရှောင်နေရတယ်ပေါ့နော်အဲစစ်ဒေးရှောင်ပြည်သူပေါင်း 15,000 ခန့်တူလာပြီဗျာ
အခုလိုမီးရှို့ခံရတာဟာဝင်းတုံမြို့နယ်ထဲမှာပထမဆုံးမီးရှို့ခံရတာဖြစ်ပါတယ်။မီးရှို့ခံရတဲ့ကျေးရွာ၉ရွာကနေအိမ်ဘလောက်လောင်ကျွမ်းသွားသလဲဆိုတာကိုတော့အတိအကျမပြောနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဧပြီလ25ရက်နေ့မှာလဲဝင်းတုံမြို့နယ်အလုံးတောင် အနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီလိုနေအိမ်တွေမိရှုခံရတာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးစကိုင်းတိုင်းထပ်ပိုင်းဖြစ်တဲ့ဝန်းသူကော်လင်ပင်လယ်ဘူးစားတဲ့မြို့တွေကိုအင်တာနက်တွေဖြတ်တောက်ထားတာလနဲ့ချီပြီးကြာမြင့်နေပြီးတယ်လီဖုန်းဆက်သွယ်မှုတွေမှာလည်းအခက်အခဲတွေရှိနေပါတယ်ရှင်
မဆုံမပြပြပေးကြတာပါခင်ဗျာ view american တန်ကနေတင်းနဲ့လာညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့အင်းစိန်ထောင်ကနေနိုင်ငံရေးအကျဉ်းသားတွေကိုနေထောင်နေပြောင်းနေတဲ့တင်းကိုပြပြပါမယ်ရန်ကုန်အင်းစိန်အကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသားတချို့ကိုတင်းနဲ့ငွေနေနေကစပြီးတော့နေအကျဉ်းထောင်တွေစီကိုပြောင်းရွှေ့နေတယ်လို့မိသားစုဝင်တွေနဲ့တရားရုံးနဲ့နှိစပ်သူတွေကပြောပါတယ်ပြောင်းရွှေ့တဲ့ဥယျာဟာယာချီရှိနေပြီးအဲ့ဒီထက်မှရန်ကုန်တက္ကသိုလ်ကျောင်းသားတမကကကျောင်းသားခေါင်းဆောင်တွေလည်းပါဝင်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မဆုမြတ်မွန်ကပြောပြပေးမှာပါခင်ဗျာ
ဆီယနာတိမ်ပြီးနောက်ပိုင်းနိုင်ငံရေးအမှုတွေနဲ့ဖမ်းဆီးခံထားရသူအများအများအချင်းကြနေတဲ့ရန်ကုန်အင်းစိန်ထောင်ကနေနိုင်ငံရေးအကျဉ်းသားတချို့ကိုဧပြီလ24ရက်နေ့ကစပြီးတော့နေထောင်တွေကိုပြောင်းရွှေ့နေတယ်လို့ထောင်ပြောင်းခံရသူတွေရဲ့မိသားစုဝင်တွေကပြောပြပါတယ်ထောင်ပြောင်းရွှေ့ခရရတဲ့ဥယျာဉ်ဟာရရှိရှိတယ်လို့ရှေ့နေတူကပြောပါတယ်အဲ့ဒီထဲမှာရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကကကျောင်းသားကောင်းဆောင်တွေလည်းပါဝင်တယ်လို့ရှေ့နေကပြောပြပါတယ
်ဒါဦးထောင်ကိုအမျိုးသားဆရာမျိုးသမီး30 130ကျောင်းဝင်ကြီးရနောက်တစ်ခါတာယာဝတီထောင်ကိုအမျိုးသားမျိုးသမီး100ကျောင်းကြီးအဲဒီကျောင်းပြီးတာတော့အဲ့လောက်ပဲဒီကျန်တာကြီးကလက်လမ်းမှန်ပြီအဲ့ထဲမှာတော့ဟိုအရေးကြီးတဲ့ငါငါအပါဝင်ပေါ့နော်ဒီမင်းကြီးပုံမှန်တွေနဲ့ချထားတဲ့တောင်းကသမကခေါင်းဆောင်မျိုးတွေအချာကြီးကြီးတဲ့ပုံပုံကြီးပါသွားတယ်လို့အဲ့လိုတော့ပြီးသွားတယ
်။အင်းစိန်ထောင်ကနေပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားအများစုဟာဒိုင်ဦးထောင်၊တာယာဝတီထောင်တွေစီကိုပြောင်းခံရတာဖြစ်ပြီးတော့တခြားရဝေးထောင်တွေစီပို့ခံရသူတွေလည်းရှိပါတယ်။အခုအချိန်ထိပြောင်းရွှေ့တဲ့နေရာအတိအကျနဲ့စရင်မသိနိုင်သေးဘူးလို့ရှေ့နေကပြောပါတယ်။မွန်ပြည်နယ်၊ကရင်ပြည်နယ်ဘက်ပြောင်းရွှေ့ခံရသူတွေလည်းရှိပါတယ်။တက်မတော်ပြိုကွဲအောင်နှုံဆော်မှုပုံမှန်905ကကြီးနဲ့သားနှစ်ယောက်ထောင်သုံးနှစ်စီချခံထားရတဲ့မိခင်ဖြစ်သူကတော့သားအငယ်ကိုချိန်မရောအချင်းထောင်ကိုရုတ်တရက်ပြောင်းရွှေ့လိုက်တာမို့အတော်လေးအခက်အခဲကြုံနေတယ်လို့ VOE ကိုပြောပြပါတယ်
။သူကမတရားလုပ်နေကြတာကျွန်တော်တို့ကဘာပြောလို့ရမလဲ။အဓိကအတရားဟိုရှင်းရှင်းပြောရရင်ဟိုသတ်မပြစ်တာပဲကြေငတ်နေရတာအခုလည်းအဲ့လိုတွေဖြစ်မှာဆိုလို့အသေးအတာနောက်ကနေလိုက်သွားတာ။မနေ့က300ကျော်တည်းထုတ်သွားတာစိတ်တော်မှ300ကျော်ထုတ်သွားတယ်အဲ့အန်ဒီရောအဲ့ချိန်မရောဟိုယောက်ျားလေးအယောက်20နဲ့2ယောက်မိန်းကလေး20နဲ့2ယောက်ခေါ်သွား
အင်းစိန်ထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေအပြင်တခြားပြည်မှုတွေနဲ့အကျဉ်းချခံရသူတွေလည်းအများပြားများလာတာကြောင့်အကျဉ်းထောင်ထဲမှာထားရှိရမယ့်အကျဉ်းသားဥယျာဉ်ပမာဏကျော်လွန်နေတာမှုပြောင်းရွှေ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့အကျဉ်းဥစည်းဌာနကဝန်ထမ်းတယောက်ကပြောပါတယ်နောက်ထပ်လည်းအပြောင်းအရွှေ့တွေလှုပ်ဖို့ရှိတဲ့အပြင်အင်းစိန်သားမကတနိုင်ငံလုံးကအကျဉ်းထောင်တွေမှာပါအပြောင်းအရွှေ့တွေလှုပ်ဖို့ပြင်ဆင်နေတယ်လို့သူကပြောပါတယ်အင်းစိန်ထောင်တွင်နိုင်ငံရေးအကျဉ်းသားတွေများပြားလာပြီးအကျဉ်းထောင်တွင်ဖိနှိပ်မှုတွေကိုဆန့်ကျင်တဲ့စုဝေးပုံကံမှုတွေဖြစ်လာမှစိုးရိမ်တာကြောင့်အခုလိုမျိုးနိုင်ငံရေးအကျဉ်းသားတွေကိုပြောင်းရွှေ့တာဖြစ်နိုင်တယ်လို့ရှေ့နေကလည်းသူ့ရဲ့အမြင်ကိုခုလိုပြောပြပါဗျ။
နောက်တစ်ခုကကြတော့ဒီနိုင်ငံရေးအမှုနဲ့ပတ်သက်တဲ့လူတွေကြတော့ထောင်ထဲမှာဖြစ်ခဲ့လာရင်ထောင်နဲ့အုပ်ချုပ်ရတာခက်ခဲမှုရှိတဲ့အတွက်အဲ့လိုမျိုးနိုင်ငံရေးအမှုနဲ့ကြလာတဲ့လူတွေဖြစ်ခဲ့မှုပြတ်သွားအောင်ပေါ့နော်အခြားနေထောင်တွေပြန်ပြီးတော့
ရန်ကုန်အင်းစိန်အကျဉ်းထောင်ကနေခုလိုနိုင်ငံရေးအကျဉ်းသားတွေကိုထောင်တွေပြောင်းရွှေ့နေပေမဲ့မန္တလေးတိုင်းအပါအဝင်တခြားအကျဉ်းထောင်တွေမှာတော့ထောင်ပြောင်းတဲ့တည်းမကြရသေးဘူးလို့အဲ့ဒီနေရာကတရားလွှတ်တော်ရှင်းနေတွေက VOE ကိုပြောပါတယ်မြန်မာနိုင်ငံမှာဆရာနာတိမ့်ပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံထားရတဲ့ထဲကအများစုဟာအင်းစိန်အကျဉ်းထောင်မှာဖမ်းဆီးခံထားကြရတာပါအကျဉ်းသားတွေပြစ်သိမ့်နေထိုင်နေကြရတဲ့အင်းစိန်ထောင်ထဲမှာထောင်အာဏာပိုင်တွေကအကျဉ်းထောင်လက်ဆွဲနဲ့မညီတဲ့ဖိနှိပ်မှုတွေလှုပ်ဆောင်နေတယ်လို့ထောင်ကပြန်လွတ်လာသူတချို့ကပြောပြကြပါတယ်ရှင
်။မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကတင်းနယ်လာညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့ဖန်ဆီးအကျဉ်းချခံထားရတဲ့အသက်18နှစ်အရွယ်လူငယ်တွေညှဉ်းပန်းနှိပ်စက်ခံရတယ်ဆိုတဲ့သတင်းကိုပြောပြပါမယ်။နိုင်ငံရေးဥပဒေပုံမှန်တွေနဲ့ရန်ကုန်တန်လျင်လူငယ်ထင်းထင်းစခန်းမှာဖန်ဆီးအကျဉ်းချခံထားရတဲ့အသက်18နှစ်အရွယ်လူငယ်တွေကိုစခန်းတာဝန်ခံတွေကမကြာခဏဆိုစလိုရိုက်နှက်တာတွေရှိနေတယ်လို့သူတို့ရဲ့မိသားစုဝင်တချို့က VOE ကိုပြောပါတယ်ဒီထင်းထင်းစခန်းမှာရန်ကုန်တပ်ငန်းတွေဖန်ဆီးခံထားရတဲ့အသက်18နှစ်အရွယ်လူငယ်အများအပြားရှိနေပြီးသူတို့အမှုကိုရင်ဆိုင်ဖို့လဲလှနဲ့ချီပြီးစောင့်ဆိုင်းနေကြရပါတယ်လူမှုဝန်ထမ်းဦးစီးဌာနအရာရှိတဦးကတော့ဖန်ဆီးထင်းထင်းထားတဲ့လူငယ်တွေကိုရိုက်နှက်ညှဉ်းပန်းတာတွေလှုပ်ခွင့်ပေးမထားကြောင်း VOE ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုငင်းညာကပြောပြပေးပါမယ်ခင်ဗျာ
ရန်ကုန်တိုင်းတန်လျင်မြို့နယ်မှာရှိတဲ့ တန်လင်းလူငယ်ထိမ့်သိစခန်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြမှုတွေကြောင့်လူငယ်ရာကနန်းဖမ်းဆီးခံထားရပါတယ်။နိုင်ငံရေးအမှုတွေနဲ့ဖမ်းဆီးခံထားရတဲ့လူငယ်တွေကိုစခန်းတာဝန်ခံတွေကမကြာခဏဆိုသလိုရိုက်နှက်နိုင်ထက်စီးနှင်ပြုလုပ်နေတယ်လို့သူတို့ရဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်။ရိုက်နှက်ခံရတဲ့လူငယ်တချို့ကသူတို့မိသားစုတွေစီကိုဆက်သွယ်အကြောင်းကြားပြီးဒီထိမ့်သိစခန်းကအခြေအနေတွေကိုပြောပြခဲ့တာပါ။လူငယ်တဦးရဲ့မိသားစုဝင်တဦးက VOA ကိုအခုလိုပြောပါတယ
်။တနည်းအားဖြင့်ပြောတဲ့ကိစ္စမှဆိုရင်အဆောင်တရားတွေအရင်ရိုက်တယ်၊တရားတွေရိုက်ပြီးတော့မှအဆောင်မှုတွေရိုက်တယ်၊ချိန်လုံးတွေပါတယ်၊နံပါတ်တုတ်တွေပါတယ်၊ဘာရိုက်တယ်၊တစ်ဖက်စီရိုက်တယ်၊ရိုက်ပြီးတော့ကလေးတွေနာနေတဲ့ဟာကိုဒိုက်ထုတ်ဆက်ပြီးဖိုးခိုင်းလိုက်ဖို့တရားဟုတ်လို့အချက်50နေပါလောက်ကိုတမခံရတယ်ကို။ဒါလည်းဟိုကျွန်တော်သတင်းကြားပြီးတော့အခုဆိုမောင်လေးနဲ့ပါအဆက်ဆက်လုံးဝပြတ်သွားတယ်ကို
။တန်လင်းလူငယ်ထိမ့်သိစခန်းမှာနိုင်ငံရေးလှုပ်ရှားမှုနဲ့ဖမ်းဆီးခံရတဲ့လူငယ်တွေအခုလိုမကြာခဏရိုက်နှက်ခံနေရတယ်လို့လည်းသူကပြောပါတယ်လူမှုဝန်ထမ်းဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်ခင်မေနုကတော့လူငယ်ထိမ့်သိစခန်းတွေကိုရောက်လာတဲ့ဘသူမဆိုရိုက်နှက်တာမျိုးမလုံဆောင်ရဘူးဆိုတာညွှန်ကြားထားကြောင်း VOA ကိုပြောပါတယ
်ဟိုညွှန်ကြားရေးမှူးတော်ဝန်ကြီးတူဝန်ကြီးညွှန်ကြားချက်တွေထွက်ထားတာအဲ့လိုကြရင်ပြဿနာကြီးတက်တက်လုံးလုံးဘူးမှမရိုက်ဘူးအဲ့ဒီနိုင်ငံရေးနယ်ပဲလာလာငားငားနယ်ပဲလာလာခိုးမှုနယ်ပဲလာလာလူသားမှုနယ်ပဲလာလာကလေးတွေကိုမကြိုက်ရဘူးဆိုရင်ညှားချက်ကိုထွက်ထားတာပြဿနာကြီးတက်တက်လုံးလုံးလေအဲ့တော့ကြိုက်လို့ရှိရင်လည်းတနည်းနည်းနဲ့ပြန်တွေးလို့ရှိရင်ဒီကျွန်တော်တို့အရေးယူတာ
တန်လင်းလူငယ်ထိမ့်သိစခန်းမှာလောလောဆယ်ဖမ်းဆီးထိမ့်သိခံထားသူလူငယ်အယောက်200လောက်ရှိနေပြီးတော့အများစုကစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေပါသူတို့ရဲ့အမှုတွေကိုမြို့နယ်အလိုက်ကလေးတငယ်တရားရုံးတွေမှာကြားနာစစ်ဆေးရမှာဖြစ်ပေမဲ့လည်းအများစုရဲ့အမှုတွေကိုအခုချိန်အထိစတင်ကြားနာတာမရှိသေးဘူးလို့စုံစမ်းသိရပါတယ်။လူငယ်တယောက်ရဲ့မိသားစုဝင်တဦးကအခုလိုပြောပါတယ်
။ယုံကျင်းတွေကယုံကျင်းတွေကဇက်သက်တွေမနာလို့ဆိုပြလို့တခါမှမဆက်ရသေးဘူး။ဒါပေမဲ့ကလေးတွေကတခါပဲယုံထုတ်လိုက်တယ်။နောက်ဆုံးကတော့မထုတ်တော့မျက်ကွက်ဇမန်နဲ့ပဲသူတို့ယူထား
လူခွင့်ရေးရှေ့နေတချို့ကတော့ဒီလိုထိမ့်သိရေးစခန်းမှာလူခွင့်ရေးချိုးဖောက်တာတွေရှိနေတယ်ဆိုတာတဆင့်စကားနဲ့သူတို့သိထားပေမဲ့လည်းအတိအကျမှတ်ချက်ပေးဖို့ခက်ခဲကြောင်းပြောပါတယ်။ဒါပေမဲ့လည်းဒီလိုလူငယ်ထိမ့်သိရေးစခန်းတွေမှာနိုင်ငံရေးပုံမှတ်တွေနဲ့ဖမ်းဆီးခံထားရတဲ့လူငယ်တွေရဲ့အမှုတွေကိုမစစ်ဆေးပဲလက်နဲ့ချီပြီးကြံ့ကြာနေရတာကတပ်ဆိုင်ရာတရားစွဲသူတွေဘက်ကအမှုတိဆောက်ဖို့အဆင့်ဆင့်လှုပ်ဆောင်နေကြလို့ဖြစ်တယ်လို့လူငယ်တွေရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေသူက VOA ကိုပြောပါတယ
်။တပ်ဆိုင်ရာခရိုင်လုံးတွေပေါ့နော်ခရိုင်လုံးကဒီကနေအမှုတွေတိဆောက်တယ်တိဆောက်ပြီးတော့တိုင်းဒေသကြီးနဲ့လူပြည်တော်နဲ့အဲ့ဒီမှာရှိတဲ့အမှုကြေကျုပ်ကြီးပို့လာတယ်။ကျေးဇူးကနေပြီးတော့မှတစ်ခုပေါ့နော်သူတို့တက်တိုင်းကအဲ့ဒီကနေပြီးတော့မှဒီအမှုကိုတော့ဒီအားစုကိုကိုကြည့်ဒီစစ်စစ်ရင်မှာဒီအဲ့လိုမျိုးအမိန်လာပေါ့နော်သူကဒီလိုစိတ်ချင်ကြလာတာပေါ့နော
်။တန်လင်းလူငယ်ထိမ့်သိစခန်းမှာဖမ်းဆီးခံထားရတဲ့လူငယ်တွေထဲမှာအများစုကဖောက်ခွဲမှုနိုင်ငံတော်အကြီးညိုပြက်စီမှုလူတက်မှုစတဲ့အမှုကြီးတွေနဲ့တရားစွဲဆိုခံထားရတယ်လို့လဲသူတို့ရဲ့အုတ်ထင်းသူတချို့က VOA ကိုပြောပါတယ်။တရားရင်ဆိုင်နေရတဲ့လူငယ်တွေကိုတန်လင်းထိမ့်သိစခန်းမှာပဲဖမ်းဆီးထိမ့်သိထားပြီးတော့ပြစ်ဒဏ်ချပြီးတဲ့လူငယ်တွေကိုတော့ငှက်အော်ဆန်းလူငယ်ထိမ့်သိစခန်းကိုလွှဲပြောင်းပေးတာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီ1ရက်နောက်ပိုင်းကစလို့2022ဧပြီလ25ရက်အတွင်းဖမ်းဆီးခံရသူ1308ယောက်ရှိပြီးတော့အဲ့ဒီထဲက1001ယောက်ပြစ်ဒဏ်ချခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကစာရင်းထုတ်ပြန်ထားပါတယ်။ဒီထဲကတေးတန်းချမှတ်ခံရသူအယောက်100ရှိပြီးတော့အဲ့ဒီထဲမှာအသက်မပြည့်သေးတဲ့လူငယ်အမျိုးသား2ယောက်ပါတယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့စာရင်းတွေဟာချဲ့ကားထားတဲ့စာရင်းတွေဖြစ်တယ်လို့ပယ်ချလေရှိပါတယ်ခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်အတန်ကတင်လင်းလာညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ Internet Website အပြင် Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်
။ VOA အမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။တရချင်းကခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့သတင်းတော်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်အောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ပထမဦးဆုံးတော့သတင်းတော်မတ်စုအစီအစဉ်နဲ့စကြရအောင်ပါ။မြန်မာနိုင်ငံအတွင်း73စီရှာပါမှုနဲ့73စီဈေးတွေတက်ကုန်တာရဲ့နောက်ဆက်တွဲအဖြစ်ကုန်စည်နှုန်းတွေပါတက်ကုန်တာကြောင့်ပြည်သူတွေအခက်တွေ့နေရတဲ့အကြောင်းသတင်းတော်မတ်စုအဖြစ်ရန်ကုန်ကပေးပို့ထားတာကိုကုသညွန်ဦးကပြောပြပေးပါမယ်ခင်ဗျာ။
73စီရောင်းဆိုင်တွေမှာဓာတ်ဆီဒီဇယ်ဈေးကိုဒီတစ်ပတ်အတွင်းအကန့်အသတ်နဲ့ရောင်းချခဲ့လို့တလီတာဈေးကို2000ကျော်အထိဖြစ်လာပြီးတော့မြို့နေပြည်သူတွေကြားမှာတော်လိကရဲ့ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာလောင်စာဆီဂါလန်တန်းနဲ့ချီရှိတဲ့အတွက်ပြတ်လတ်မှုမဖြစ်နိုင်ဘူးလို့သက်စစ်နဲ့စွမ်းရုံကြီးဌာနကထုတ်ပြန်ထားတယ်လို့73စီတင်သွင်းဖြန့်ဖြူးမှုချုံးမှုဈေးကိုလုပ်ငန်းရှင်တွေနဲ့ညှိနှိုင်းဆောင်နေတယ်လို့လည်းဆိုပါတယ်။တစ်ဖက်မှာတော့73စီဈေးတွေမြင့်တက်လာတယ်လို့ပဲအခြေခံစားကုန်ဈေးနှုန်းတွေကလည်းပိုပြီးတော့တက်လာတာကြောင့်မြို့ကန်လူထုမှာအခက်တွေ့နေပါတယ်။ဒီကြောင်သတင်းတော်မှတ်စုဖြစ်တဲ့ရန်ကုန်ကသတင်းရေးသားပြေးပို့ပါတယ်ကျွန်တော်တားညူပြောပြမှာပါပြည်ပကနေပြီးတော့73စီကိုအလုံးလောက်မသွင်းနိုင်တဲ့အတွက်တကြံပြီးမှာဓာတ်ဆီဈေးကတလီတာကိုကျပ်2000လောက်ပြန်တက်လာတယ်လို့စီလုံငန်းရှင်တချို့ကပြောပါတယ်ဧပြီလ18ရက်နေ့ပြီးခဲ့တဲ့သတင်းအားနေကစပြီးတော့73စီဆိုင်တွေကနေပြီးတော့အကန့်အသတ်နဲ့ရောင်းချလာပါတယ် Octane 95တလီတာကိုပြင်းမြကျပ်2000လောက်ရှိပြီးတော့ Premium Diesel ကတော့တလီတာကို2200ကျပ်ဝန်းကျင်မှာရှိပါတယ်73စီသွင်းတဲ့ကုမ္ပဏီတွေကဓာတ်ဆီအလုံးလောက်မပေးနိုင်တော့တဲ့အတွက်ရန်ကုန်က73စီဆိုင်တွေစီးပြတ်လတ်နေပြီးတော့ဆိုင်များစုကတော့ဒီဧပြီလ18ရက်နေ့ကစပြီးတော့အကန့်အသတ်နဲ့ပဲရောင်းချလာတာပါနောက်ပိုင်းမှာဆိုင်တချို့ကလိုအပ်သလိုရောင်းချခဲ့ပြီးမြေနေ့လယ်ပိုင်းကျရင်တော့စီးပြတ်လတ်ပြီးတော့ဆိုင်ပေးခဲ့ရတာရှိပါတယ်အများစုကတော့ဒီလိုမျိုးဆိုင်ပေးလိုက်ရလို့ရှိရင်တာဝန်ရှိသူတွေမေးမြန်းလာမှဆိုလို့73စီကိုထိန်းပြီးတော့ရောင်းနေရတယ်လို့ဆိုင်ပိုင်ရှင်တချို့ကပြောပါတယ်တောင်ရှိသူတွေကတော့ဒီချင်းတွေဟာခေါလာဟာလာတွေကြောင့်လူတွေစိုးရင်လာတာဖြစ်ပြီးတော့73စီတင်ပို့ဖြန့်ဖြူးမှုတွေချုံးမိလာစေဖို့လုပ်ငန်းရှင်တွေတန်ညှိနှိုင်းနေတယ်လို့ဆိုပါတယ်73စီဈေးတလီတာကိုကျပ်2000လောက်ပြန်ဖြစ်လာတာကပြည်ပကနေဝယ်ဖို့အတွက်လိုအပ်တဲ့နိုင်ငံခြားငွေအထူးသဖြင့်တော့အမေရိကန်ဒေါ်လာပြည်တွင်းမှာရှားပါးနေတာနဲ့အဓိကသက်ဆိုင်နေပါတယ်ပြည်ပကနေပြီးတော့73စီဝယ်ဖို့အတွက်လိုအပ်တဲ့နိုင်ငံခြားငွေကိုဗဟိုဘဏ်ကဒီရပိုင်းထဲမှာရောင်းချပေးမယ်ဆိုတဲ့သတင်းတွေလည်းကြားနေရတယ်လို့73စီဆိုင်တချို့က view ကိုပြောပါတယ်အခုလက်ရှိမှာတော့ပြည်တွင်းမှာအမေရိကန်ဒေါ်လာအလုံးလောက်ဝယ်ဖို့အခက်အခဲရှိနေတယ်လို့73စီတင်သွင်းတဲ့လုပ်ငန်းရှင်တူကပြောပါတယ်
။ဒီဘားနေပြီးတော့ဟိုတွင်းကုန်ကိုသူကတင်ပို့တွေကိုသူတို့ဘိုးဘားနေပြီးတော့300လိုင်းတော့ချောင်းပြီးတော့ကျွန်တော်တို့ကြောင်းပေးမယ်ပေါ့။အဲ့ဒါလည်းတကယ်များများဆားဆားနဲ့အလုံးလုံးလောက်ရောင်းပေးနိုင်တော့ဒီကုန်စည်လုံးပြန်ကျသွားမှာပါပဲ။တကယ်ရောင်းမပေးနိုင်တော့လည်းကျွန်တော်တို့ဟိုနည်းနည်းကျောက်ဟာအချိန်ပေးရမယ်သဘောဖြစ်သွားလိမ့်မယ်ဗျာ။
မကြာသေးခင်တုန်းကဘိုဘန်ကမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာလဲလဲနှုန်းကို1850ကျပ်သတ်မှတ်လိုက်တယ်လို့ပဲလုပ်ငန်းရှင်တွေရဲ့ဒေါ်လာကန်ဆောင်ငွေကိုလည်းတင်းကျပ်လိုက်ပါတယ်။အမေရိကန်ဒေါ်လာရတဲ့သူတွေအားလုံးကိုဒီငွေလဲနှုန်းအတိုင်းမြန်မာကျပ်ငွေနဲ့လဲလှယ်ဖို့ဘိုဘန်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်သွင်းကုန်သမားတွေအနေနဲ့လည်းဒေါ်လာကိုအလွယ်တကူပြန်ဝယ်ဖို့ခက်ခဲသွားပါတယ်။ရန်ကုန်မြို့အပြင်တခြားမြို့တွေမှာလည်း73စီတွေကိုအကန့်အသတ်နဲ့ပဲဝယ်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာဆိုရင်တော့73စီနေပါနေတာကြောင့်ပြတ်လတ်မှုမရှိအောင်လို့စီတွေကိုအကန့်အသတ်နဲ့ရောင်းချပေးနေရတယ်လို့73စီလုပ်ငန်းရှင်များအသင်းကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာ73စီတွေလက်တလောနေပါနေတာကြောင့်အကန့်အသတ်နဲ့ရောင်းချနေရတာလို့ရခိုင်ပြည်နယ်ဒီ73စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းလိုင်ကပြောတာ
ပါ။အကန့်အသတ်နဲ့ပါခင်ဗျာကျွန်တော်တို့ဟိုလောလောဆယ်ရန်ကုန်ကထက်လာတဲ့ကျွန်တော်တို့ပေါ့စာတွေလည်းရှိတယ်လေ။အခုဒီမှာရှိနေတဲ့လက်ကျန်စီကိုဟိုတဦးတယောက်တည်းကဝယ်ဆောင်ပြီးတော့ကစားရမယ်ကြအောင်လို့ပါလေကျွန်တော်တို့ကပုံဆွဲခွက်ဆွဲတွေမရောင်းတော့ဘူးပေါ့နော်။ဟုတ်ကဲ့ကျွန်တော်တို့စိုက်ကဲတူးဆိုရင်5000ဘူးလောက်တရက်စာလောက်ပေါ့နော်တရက်စာလုံးလောက်နောက်ကားဆိုလဲ2000ဘူးလောက်ပေါ့နော်။အဲအဲ့လိုလေးကျွန်တော်ရောင်းပေးပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း73စီစီးတွေတဖြည်းဖြည်းတက်နေတာအခုဆိုလို့ရှိရင်တော့အာဏာမသိမ်းခင်ကတည်းကနှစ်ဆကျော်စီးတက်လာပါတယ်။တွားရီလာကြီးမှာအများစုကစက်ကဲအုံပြူပြီးတော့အလုလုံနေရတဲ့မန္တလေးမြို့မှာဆိုရင်လေတနိဒာလိုအားခရဲ့တဝက်လောက်ကိုစီဖို့တုံးနေရပြီးတော့ပတ်စံရှိရင်တော့မှ73စီဝယ်မရတဲ့အနေအထားဖြစ်နေတယ်လို့မန္တလေးဒေသခံတူကပြောပါတယ
်။အော်အေးအခုကလွတ်လပ်စားတဲ့ခွန်တနိဒာလောက်ရတယ်ဆိုရင်အခုတကယ်ကြီးအခုစီသေးတယ်မဆိုရင်ဒီလိုလာတော့ကတော့ပါသွားမှာပေါ့ဒီတနေ့ဟိုဒီဘဝနဲ့2000 2400ဆိုရင်တော့ပြီးပြီပေါ့ဒါတော့ဘာလို့အဲလိုအားကြီးကတက်မှာမလဲလားအဲ့တော့ဒီတော့တော့ရနေတော့ပေါ့6000တော့ကျွန်တော်ပေါ့ဟုတ်တယ်မလားအဲ့တော့ဟိုသူရစာဝန်ကြီးပူပူခဲခဲလာမှာပေါ့ဒါပဲရှိမှာ
စပုံးစီကိစ္စနဲ့ပတ်သက်တော့ကောလာဟာလာတွေထွက်နေတာရှိပါတယ်
မြန်မာနိုင်ငံမှာတင်သွင်းထားတဲ့73စီအလုံးလောက်ရှိပါတယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လက်တွေ့မှာတော့73စီအယောင်ဆိုင်တွေမှာစီအလုံးလောက်ရှိတာကြောင့်မဝယ်နိုင်တဲ့အခြေအနေဇင်းတုံးကြီးမြင့်တဲ့အခြေအနေတွေဖြစ်နေပါတယ်။အခုလိုမျိုး73စီတွေဈေးတက်တာအပြင်လူတလောက်ဝယ်မရတာကြောင့်လည်းဒီသကန်တွေမှာတွာလာရီခက်ခဲနေပါတယ်။တည်ယူပို့ဆောင်ရေးအတွက်မရှိမဖြစ်လိုအပ်တဲ့73စီဈေးတွေကြီးမြင့်နေတာကြောင့်ကုန်စည်နှုန်းတွေကလည်းလိုက်တက်နေပါတယ်။မြန်မာနိုင်ငံမှာအခြေခံစားတောက်ကုန်ဈေးနှုန်းတွေတတိတက်နေတာပကြံပြီးဈေးနှုန်းတွေပို့ပြီးတော့တက်လာလို့အရှင်မတွေရောစားတောက်ကုန်ရောင်းသူတွေပါခက်တွေ့နေပါတယ်။အခြေခံကုန်စည်နဲ့စားတောက်ကုန်ဈေးနှုန်းတွေပကြံပြီးချိန်မှာတော့ရင်းကားထက်ကိုဈေးပိုကြီးသွားတယ်လို့တော်များများကပြောပါတယ်
။ကုန်စည်တွေကတော့တက်တယ်ကုန်လုံး။ဝယ်ရတာတော့ဟိုအိုင်းနဲ့တော့မတူဘူးမှ။အတီးရစီရစားတက်တာအခုဆိုရင်စီဈေးတွေရောကုန်စည်တွေမဟုတ်ကုန်ကြောက်တွေပါဈေးကတက်နေရောလေ။ညီမတို့ဆိုရင်ဈေးရောင်းတာဆိုရင်ဘယ်လိုမှမလုပ်ရောမလဲ။တရက်တရက်ကိုမင်းညအောင်အောင်လုပ်နေရတယ်။တခါလေအရင်အောင်မရချင်ဘူးအဲ့လိုမျိုးတော့ဖြစ်နေတယ်မှာ။ပကြံပြီးတော့ပစ္စည်းလေးတွေကပို့ပြီးတော့တက်လာတယ်။ရှင်တော့ဆိုရင်မှရဘယ်လိုပြောမလဲဟိုကုန်စည်ရတန်ရင်ကုန်ကြောက်လေးရကြရတယ်။ကုန်ကြောက်ကတန်ရင်ကုန်စည်လေးရကြရတယ်ဆိုတော့နည်းနည်းတော်တယ်။အခုကနှစ်ခုလုံးကတစ်ကြိမ်နဲ့တက်နေတော့စိတ်ပြေစင်မပြေဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတာဟုတ်ကဲ့
။နေ့စဉ်ကစားတော့ဖို့အတွက်မဖြစ်မနေသုံးရတဲ့ဘီးပိုကြောင့်အသုံးစိတ်အရင်ကတည်းကပို့ပြီးတော့များလာတယ်လို့အင်းရှင်မတွေကညွှန်ကြားပါတယ်။စားကုန်တွေဈေးကြီးနေတာကြောင့်စီးပွားရှာဖို့ပါအခက်အခဲဖြစ်နေတယ်လို့စားတောက်ဆိုင်ဖွင့်ထားသူတွေကလည်းပြောပါတယ်။အသားနဲ့ငါးဈေးတွေမကဘဲနဲ့အသီးရွက်၊ကျုပ်၊ဘဲဥဈေးတွေကလည်းတစားစားတက်နေပါတယ်။ဈေးတွေကြီးလာလို့ရန်ကုန်မြို့ထဲမှာတော့မှအသားစားသုံးသူနေလာတယ်လို့မြင်လာတောင်မြို့အသားလက်ကားဈေးကွက်ကလုပ်ငန်းရှင်တွေကပြောပါတယ်။အထူးဖြစ်ဒီစိတ်သားဈေးကရင်းကားတဲ့အဆမပြန်တက်နေပြီးတော့ရန်ကုန်မှာစိတ်သားထုတ်လုပ်တဲ့စီပင်သားတက်ယုံ၅ခုကနေပြီးတော့တရက်ကိုအကောင်ရေ1400ဝန်းကျင်မှာဖြန့်ဖြန်းနိုင်တယ်လို့သူကပြောပါတယ်။
ဒီကတော့တတိယကောင်ကတော့ပေါင်းတော့မကောင်းပါတော့ဒီနေ့ကနှစ်ကုန်လုံးသွားလို့ဒီကမှာပေါ့1800ပဲဒီ1800ကျောင်းပေါ်တော့ဆိုတော့ဒီကတော့ဒီကနေ့နည်းနည်းလေးဟိုစီးပြီးကြတော့အဆမပြတ်တော့တယ်ခုရင်းသားနဲ့သူပေါင်းရတဲ့ဈေးကြီးမှာဆိုလို့ရှိရင်စိတ်သားအဆလုံးမူအားလည်းနေတယ်ဒီနေ့အဆလုံးမူအားလည်းနေတယ်ဘာအဆလုံးမူအားလည်းနေဘောအဆလုံးမူအားလည်းနေတော်တော်နေတယ်ဆို
အသားငါနှင်းသိင်းကြီးရွဲ့နဲ့ကုန်ကြောက်စီအားလုံးတက်နေလို့လက်လီလက်ကရောင်းချသူတွေရောင်းဝယ်အေးနေပါတယ်။ဒါပြင်သွာလာရေးတွေမှာမရှိမဖြစ်လိုအပ်တဲ့73စီဈေးတွေတက်နေပြီးတော့လူတို့လွယ်များတဲ့အချိန်ကြီးကြောင့်လဲလုပ်ငန်းတွေမှာနှောင့်နှေးနေပါတယ်။နိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ပြည်သူအများစုဝင်ငွေနှဲပါနေချိန်မှာအခုလိုမဖြစ်မနေဝယ်ဖို့လိုအပ်တဲ့အခြေခံစားကုန်တွေ73စီဈေးတွေကြီးနေတာကြောင့်အများစုမှာခက်ကြုံနေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပဲတင်ဆက်လိုက်ပါတယ်။ကျွန်တော်ကားလို့ပါ
တင်ရင်တော့မဆုအစီအစဉ်ကိုကိုသားညုံတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ဇီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်ပုဂ္ဂလိကသွင်းကုန်လုပ်ငန်းရှင်တွေရဲ့ပြပကမာယူတင်သွင်းမှုကိုအဓိကမိခိုနေရတဲ့မြမ73လောင်စာစီဈေးကွက်မှာနှစ်ရက်ကြာစီးပြတ်လတ်မှုဖြစ်ခဲ့တဲ့အကြောင်းရင်းကငွေပေးမချေနိုင်ခဲ့တာကြောင့်ဖြစ်ပါတယ်ပြည်တွင်းလောင်စာစီလုံလောက်ရေးကနိုင်ငံခြားငွေရရှိရေးအပေါ်မှာမူတည်ပြီးကမ္ဘာဈေးကွက်မှာအတက်ဈေးဖြစ်နေတာကြောင့်ဈေးကတော့ကျမဲ့အခြေအနေမရှိဘူးလို့လည်းသုံးသပ်ကြပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ကြီးထိုက်ကတင်ပြပေးထားပါရခင်ဗျာ
ပို့ကုန်ရငွေနိုင်ငံခြားငွေချေအလုံးကိုချက်ချင်းမြန်မာကျပ်ငွေပြောင်းလဲဖို့ဘိုးဘန်းကဧပြီလ3ရက်နေ့ကညွှန်ကြားခဲ့ပေမဲ့သွင်းကုန်သမားတွေကိုနိုင်ငံခြားငွေရောင်းချမဲ့လှုပ်ထုံးလုပ်နည်းတွေမရှိခဲ့တာကြောင့်သွင်းကုန်သမားတွေ73စီဘိုးငွေမချေနိုင်ဖြစ်ပြီးနိုင်ငံတော်မှာဧပြီလ19နဲ့20ရက်တို့မှာ73စီပြက်လက်မှုနဲ့နှစ်ရက်တာကျုံခဲ့ရပါတယ်။စိတ်ကန်းကတ်လာတဲ့စီတင်ပေါ်တွေကိုငွေချေပြီးမှစီချခွင့်ရတဲ့အခြေအနေမှာသတင်းနှစ်ပတ်ကြာငွေချေဖို့အခက်အခဲဖြစ်ခဲ့တာပါ။ဒီအခြေအနေကြောင့်ဈေးကွက်ထဲကို73စီထပ်မဖြစ်နိုင်ဖြစ်ပြီးနိုင်ငံတော်မှာလည်းစိုးရိမ်စိမ့်နဲ့အလူအယက်ဝဲခဲ့ချပါတယ်။ ဧပြီလ20ရက်နေ့မှာ 73,500 ဘူလောက်ရဖို့စိုင်းတွေလက်ပတ်ရှာခဲ့ရတဲ့အငှားရင်မောင်းတူကသူ့အတွေ့အကြုံကို VOE ကိုပြောပြပါတယ်
ကျွန်တော်ကတနေ့ကတော့ကအဲကက်ဆိုက်ကြီးကတိုင်ပါကျွန်တော်သွားထည့်မယုံလို့ဆိုပြီးကျွန်တော်သွားပြီးတော့ထည့်တယ်ထည့်ချိန်မှာ92နဲ့95ဆိုမရပါဘူးပုံသွားပါပြီလို့ပြောတာ
73စီဈေးကလည်းတက်သွားပါတယ်။ဧပြီလ20ရက်နေ့73စီဈေးနှုန်းနဲ့ဝယ်လို့အားကိုမန္တလေးက73စီလုပ်ငန်းရှင်တူက VOE ကိုပြောပါတယ်
။ဒီပါလက္ခဏာရပုံရောက်ပါ5,800အဲ6,000အဲ့ပတ်ချလဲကိုတန်အောင်တက်ဝင်ယူရောက်ပါတယ်။အဲကျွန်တော်တို့တစ်ချက်မတိုင်ရင်ကစီတပေပါဘူး4,000နှစ်ပေါင်းလောက်ပဲရှိတာတစ်ချက်မတိုင်ရင်ကအဲအောက်သိန်းဆိုရင်အဲ5,000နဲ့1,000လောက်ယူရောက်ပါတယ်။တော်တော်ကောင်းပါတယ်။
ဧပြီလ23ရက်နေ့မြန်မာနိုင်ငံအလဲပိုင်းကကုန်စည်သေးယူပို့ဆောင်ရေးလုပ်ငန်းရှင်တူကို VOA ကဆက်သွယ်မေးမြန်းလာမှာတော့73စီဈေးကြီးသွားပေမဲ့စိတ်ကြိုက်ထည့်လို့ရပြီလို့ပြောပါတယ်
။ဟိုဟာစီရမှမပြရဟိုဟာပေါ့နော်ဒီနေ့ကနေစပြီးတော့ပုံမှန်ပြန်ဖြစ်ပါတယ်ဒီတိုင်းပဲဟိုဈေးကတော့နည်းနည်းပြန်ပြတ်သွားတယ်။ဈေးအပြောင်းလဲဟာကျွန်တော်တို့ဟိုတနေ့ကပေါ့နော်ဝယ်တော့95ပေါ့နော် 95 ကိုမနက်ပိုင်းမှာအဲ့ဒီစီသူတို့ချမ်းကျစ်တဲ့နေရာမနက်ပိုင်းမှာ2,105ကျန်အဲ့ဒါပြီးတော့ညစီကတော့2,130အဲ့ဒါပြီးတော့ခုနောက်ပြန်ထားဒီနေ့ထိတ်ခဲ့တာလဲ2,130ပဲချိန်မဲ့တယ်နေအဲ့ဒါတော့စိတ်ကြိုက်တယ
်မြန်မာနိုင်ငံရဲ့73စီကပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့ပြည်ပကမှာယူတင်သွင်းမှုကိုအဓိကမိခိုနေရတာဖြစ်ပြီးလက်ရှိနိုင်ငံခြားငွေကြေးဆိုင်ရာမူဝါဒအရသွင်းကုန်လုပ်ငန်းရှင်တွေနိုင်ငံခြားငွေဝယ်ယူရရှိမှုအပေါ်မှာအဓိကမူတည်နေပါတယ်စစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့သွင်းကုန်လုပ်ငန်းရှင်တွေနိုင်ငံခြားသုံးငွေကြေးရရှိရေးဆောင်ရွက်မယ်အကြောင်း VOA ကိုပြောပါတယ
်နိုင်ငံခြားသုံးငွေကြေးကျန်းမှုကော်မတီကပြည်တွင်းလုပ်ငန်းရှင်တွေနိုင်ငံငွေလိုအပ်မှုရှိလာလို့ရှိရင်လည်းကြောက်တန်းလို့ရတယ်ကျွန်တော်တို့ဒီသတ်မှတ်တဲ့နှုန်းနဲ့ပဲနိုင်ငံသားလုပ်ငန်းရှင်တွေကိုလည်းဒီနိုင်ငံခြားသုံးငွေကြအောင်ကျွန်တော်တို့ကလုပ်ပေးမှာပဲ
နိုင်ငံတွင်းအဓိကကျတဲ့73စီနဲ့ဓာတ်မြေဩဇာလိုပစ္စည်းတွေတင်သွင်းသူတွေကိုတော့ဦးစားပေးအဖြစ်နဲ့နိုင်ငံခြားငွေရောင်းချပေးနေကြောင်းပြည်တွင်းကပို့ကုန်သွင်းကုန်လုပ်ငန်းရှင်အတိုင်းဝန်ကပြောပါတယ်။ဒါပေမဲ့လည်းသွင်းကုန်လုပ်ငန်းရှင်တိုင်းတော့နိုင်ငံခြားငွေရဖို့ခက်ခဲမဲ့အနေထားပါ။စစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးက VOA ကိုအခုလိုပြောပါတယ်။
အဲ့ဒါတော့ကျွန်တော်တို့တိုင်းပြည်ပဲအဓိကအရေးကြီးဆုံးလိုပါတဲ့အဓိကသွင်းကုန်တွေပေါ့သွင်းကုန်တွေနဲ့ပတ်သက်လာရင်ကျွန်တော်တို့ဦးစားပေးတာပေါ့နော်ကျွန်တော်တိုင်းပြည်မှာတကယ်ကိုမဖြစ်မနေလိုအပ်တဲ့ essential ဒီကိုကျွန်တော်တို့ကဦးစားပေးမယ်အဲတကယ် luxury လိုဟာမျိုးတွေပေါ့ဗျာတိုင်းပြည်တွေမရှိလဲဖြစ်တဲ့ဟာမျိုးတွေကြိုင်တော့ကျွန်တော်ဦးစားမပေးဘူးအဲ့ဒါကိုကျွန်တော်တို့က category ခွဲတာပါအဓိကတော့ကြာစီဝိုင်းနဲ့ကုသရေးဝန်ကြီးဌာနသွင်းကုန်တွေပေါ်မှာအခြေခံပြီးတော့သူတို့ခွဲတာပေါ့နော်အဲ့လိုခွဲပေးတာပါ
လက်ရှိမှာတော့ပို့ကုန်ဝင်ငွေကိုဘိုးဘန်တက်မှတ်စည်းနှုန်းအမေရိကန်ဒေါ်လာကို1850ချက်နဲ့ရောင်းရပြီးသွင်းကုန်လုပ်ငန်းရှင်တွေကတော့အမေရိကန်ဒေါ်လာကို1853ချက်နဲ့ပြန်ဝယ်ရပါတယ်။နိုင်ငံခြားငွေလဲနှုန်းကိုစစ်ကောင်စီကနှီးမျိုးစုံသုံးထိန်းချုပ်ဖို့ကြိုးစားပြီးမယ်လေ73စီအပါအဝင်သွင်းကုန်တွေမှာတော့ဈေးနှုန်းကြီးမြင့်လာနိုင်တယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တွေကခန့်မှန်းပါတယ်။ဂျီနန်နဲ့တဘာဝတန်းငွေအဓိကတင်ပို့တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ကမ္ဘာတစ်လုံးမှာလဲစွန့်အင်တဲ့ဆန်းနဲ့ရိတ်ခါဈေးတွေတက်လာပြီးဝင်ငွေနဲ့မိသားစုတွေဒဏ်ခံရမယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြီးခဲ့တဲ့သတင်းပတ်အတွင်းသတိပေးပါတယ်။အခုနဲ့အတွင်းကမ္ဘာတစ်လုံးဖွံ့ဖြိုးမှုခံမှန်းချက်တွေကိုလဲလျှော့ချပါတယ်။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့စီးပွားရေးပညာရှင်များအကြီးအကဲ Perry Oliver Gorinchaska သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Russia is a major supplier of oil, gas and metals and together
with Russia ဟာယင်းနဲ့တဘာဝတန်ငွေတတ်တူအဓိကတင်ပို့သူဖြစ်သလို Ukraine နဲ့အတူဂျုံနဲ့ပြောင်းအဓိကတင်ပို့သူလည်းဖြစ်ပါတယ်ဒီကုန်စည်တွေတင်ပို့မှုရော့ချသွားတာကြောင့်ဈေးနှုန်းတွေလည်းထိုးတက်သွားပါတယ်။ဥရောပအရှေ့ဥရောပနဲ့ဗဟိုအာရှအရှေ့အလယ်ပိုင်းမြောက်အာဖရိကနဲ့ဆာဟာရာတိုက်ကန္တရတောင်ပိုင်းအာဖရိကဒေသတွေကကုန်စည်တင်သွင်းသူတွေအပေါ်အများဆုံးထိခိုက်သက်ရောက်စေပါတယ်။ဒါပေမဲ့လည်းဆန်းနယ်ရိတ်ခန့်နဲ့73စီဈေးနှုန်းကြီးမြင့်လာမှုဟာကမ္ဘာတစ်လွှားကဝင်ငွေနည်းတဲ့အိမ်နောက်စုတွေကိုထိခိုက်စေမှာပါ။ဒီထဲမှာအမေရိကတိုက်နိုင်ငံများအရှာဒေတာလဲပါပါတယ်ရုရှားနဲ့တိုက်ရိုက်ကုန်သွယ်မှုနဲ့ငွေကြေးလွှဲပြောင်းမှုအခြေဆက်တွေအများပြားရှိတဲ့အရှေ့ဥရောပနဲ့ဗဟိုအရှာဒေတာတွေမှာအခက်အခဲနဲ့ကြုံတွေ့မယ်လို့ခန့်မှန်းတဲ့အကြောင်းပြောသွားတာဖြစ်ပါတယ် ဆွမ်းရင်နဲ့ရိတ်ခါကုံစင်းတို့ချင်းမြင့်လာမှုကနေအကျိုးအမြတ်ရှိနေတဲ့ကုံစီတင်းပို့သူများကလွဲလို့ကျန်းတဲ့ကန္တအလုံးအတွက်တော့ကလတ်လဖွံ့ဖြိုးမှုခံမှန်းချက်ကိုလည်း IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကပြန်လည်လျှော့ချလိုက်ပါတယ်ရှင
်မတ်တင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာ View American တန်ကနေတင်းနေလာညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ Blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်ပြင်သစ်နိုင်ငံပါရီမြို့တော်က Notre Dame အထင်ကရကက်သီဒရယ်ဘုရားရှိခိုးကျောင်းကြီးကိုပါရီမြို့တော်အထိသွားစရာမလိုပဲကြည့်ရှုလေ့လာလို့ရနေပါပြီ။အလဲခက်မှာအုံမြင့်ချခဲ့ခြင်းကစပြီး2019ခုနှစ်မှာမီးလောင်လို့လက်ရှိပြန်လည်တည်ဆောက်နေတဲ့အခြေအနေအားလုံးကို Augmented Reality နည်းပညာကြောင့်အဲ့ဒီနေရာကိုကိုယ်တိုင်ရောက်နေသလိုလေ့လာနိုင်မှာဖြစ်တဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ခင်ဗျာ။
ပြင်သစ်နိုင်ငံပါရီမြို့တော်မှာနှစ်ပေါင်း850ကျော်တည်းကတည်ရှိနေတဲ့သမိုင်းဝင်အထင်ကရ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီး2019ခုနှစ်တုန်းကမီးလောင်ကျွမ်းခဲ့တော့ပါရီမြို့သူမြို့သားတွေတိတ်ကိုစိတ်မကောင်းနှမျောတသဖြစ်ခဲ့ကြပါတယ်။အဲ့ဒီထဲကဘုရားကျောင်းကြီးကိုမူလပုံစံအတိုင်းပြန်လည်တည်ဆောက်နေတာ2024ခုနှစ်မှာပြန်လည်ဖွင့်လှစ်နိုင်မယ်လို့ခန့်မှန်းထားပါတယ်။ကဘာတဝမ်းကဧည့်သည်73တန်းထက်မနည်းနှစ်စဉ်လာရောက်တဲ့ဘုရားရှိခိုးကျောင်းကြီးကိုအခုပြန်လည်တည်ဆောက်နေတဲ့အတွက်ဧည့်သည်တွေလာခွင့်ပိတ်ထားပါတယ်။ဒါကြောင့် History ဆိုတဲ့ပြင်သစ်ကုမ္ပဏီက Augmented Reality AR နည်းပညာနဲ့ Notre Dame ဘုရားကျောင်းကြီးကို1163ခုနှစ်တုန်းကအုံမြစ်ချခဲ့ခြင်းကစလို့အခုလက်ရှိအခြေအနေအထိမြင်နိုင်အောင်လို့ဖန်တီးထားပါတယ်။ကဘာလှည့်ပြသနေတဲ့ပြပွဲကိုလာကြည့်တဲ့အနေနဲ့ Histopad လို့နာမည်ပေးထားတဲ့ Tablet Computer တစ်ခုစီနဲ့အလဲခက်သေးကစခဲ့တဲ့ Notre Dame ဘုရားကျောင်းကြီးရဲ့သမိုင်းကိုလေ့လာနိုင်ကြမှာပါ။ဆယ်နှစ်ရာစုတွေကရှိခဲ့တဲ့အဆောက်အဦကြီးကို21ရာစုနည်းပညာတွေနဲ့လေ့လာနိုင်မှာဖြစ်ပါတယ်။
For the first time, we will be able to tour the world with an augmented visit experience. Hear about the.
ပါရီမြို့တော်မှာရှိတဲ့ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကို augmented နည်းပညာကြောင့်တကွာလုံးစီပထမဆုံးချိန်လှည့်လည်ပြသလို့ရပြီဖြစ်ပါတယ်။ပြန်လည်တည်ဆောက်နေတာမပြေခင်ထိဘုရားကျောင်းစီကိုကိုယ်တိုင်လာကြည့်လို့မရကြတဲ့ကဘာတဝန်းကလူတွေကိုဘုရားကျောင်းကြီးရဲ့ထူကြတဲ့သမိုင်းကြောင်းကိုမျှဝေနိုင်ပြီဖြစ်ပါတယ်
။ Notre Dame de Paris.The Augmented Exhibition ဆိုတဲ့ပြပွဲကိုလောလောဆယ် American ပြည်တော်စု Washington မြို့တော်ကအစဦးပြလိုက်မှာပြသနေပါတယ်။ AR နည်းပညာနဲ့ဘုရားကျောင်းကြီးကိုကွန်ပျူတာပေါ်မှာပြန်လည်အသက်သွင်းနိုင်ဖို့အတွက်တစ်နှစ်ခွဲကြာအချိန်ပေးဖန်တီးခဲ့ကြရပါတယ်။ Notre Dame ဘုရားကျောင်းကြီးနဲ့ပတ်သက်တဲ့သမိုင်းစာအုပ်တွေ၊ဓာတ်ပုံတွေ၊ပစ္စည်းတွေကိုအခြေခံပြီးတော့ Digital ပုံတွေနဲ့ပြန်လည်ဖန်တီးထားတာဖြစ်ပါတယ်
။ What we are proposing as an experience here is to travel in the past.
အတိတ်ကိုပြန်သွားပြီးအဲ့ဒီအချိန်ကအတွေ့အကြုံမျိုးရနိုင်အောင်ကျွန်တော်တို့ဖန်တီးထားတာဖြစ်ပါတယ်။ဘေးကကြည့်နေသူတက်တက်မဟုတ်ပဲပတ်ဝန်းကျင်မှာဖြစ်နေတာတွေကိုအပြန်အလှန်တုံ့ပြန်နိုင်တဲ့ခီးတဲ့တယောက်လိုအတွေ့အကြုံရမှာဖြစ်ပါတယ်
။ 3D artist ပညာရှင်6ယောက်အနုပညာသမိုင်းကျွမ်းကျင်သူ4ယောက်အပါအဝင်သက်ဆိုင်ရာနယ်ပယ်ကကျွမ်းကျင်သူ30လောက်ရဲ့အစွမ်းနဲ့ 3D သုံးဘက်မြင်ပုံတွေကိုဖန်တီးထားကြပါတယ်။သမိုင်းပညာရှင်တွေပါမောက်ခတွေဖုံးတော်ကြီးတွေပါတဲ့အဖွဲ့ကလည်းဖန်တီးထားတဲ့ပုံတွေနဲ့ပတ်သက်တဲ့သမိုင်းအချက်အလက်တွေမှတ်မှန်စစ်ဆေးပေးထားကြပါတယ်
။ Here visitors will visit a new kind of exhibition.
စံသစ်တဲ့ augmented နည်းပညာကြောင့်လာကြည့်သူတွေအနေနဲ့သမိုင်းကိုတမူထူးခြားတဲ့အမြင်တွေနဲ့လေ့လာနိုင်ကြမှာဖြစ်ပါတယ်။သုံးဘက်မြင် 3D နဲ့ digital နည်းပညာတွေနဲ့ဖန်တီးထားတဲ့အလဲခေတ်ကိုကိုယ်တိုင်ပြန်သွားရောက်သလိုဖြစ်ပြီးအဖြစ်အပျက်တွေကိုကိုယ်တိုင်ခံစားမြင်နေရသလိုဖြစ်နေမှာပါ။
အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာပေါ်မှာနောက်ထပ်ပုံတွေဖြည့်ပြီးတော့သုံးဘက်မြင်ရုပ်လုံးကျွပုံစံမျိုးမြင်ရအောင်ဖန်တီးနိုင်တဲ့ Augmented Reality နည်းပညာကြောင့်ပြာကန်းလာတဲ့တွေအနေနဲ့ Tablet ကွန်ပျူတာပေါ်မှာပေါ်တဲ့နှစ်အပိုင်းခြားတွေကကိုတိကျင်တဲ့နှစ်ကိုရွေးချယ်ပြီးတော့အဲ့ဒီအချိန်မှာ Notre Dame ဘုရားကျောင်းကြီးဘယ်လိုပုံစံရှိနေသလဲဆိုတာကိုအတိအကျလေ့လာနိုင်ကြပါတယ်1804ခုနှစ်မှာနပိုလီယံဘုရင်နန်းတက်ပွဲကျင်းပနေပုံတွေကအစား Histopad ကွန်ပျူတာလေးတွေပေါ်မှာမြင်တွေ့ရမှာဖြစ်ပါတယ်
So here I'm in 1180 this is the moment where they are building the core
ဒါက1180ခုနှစ်တုန်းကဖြစ်ပါတယ်အဲဒီတုန်းကကက်သီဒရယ်ဘုရားကျောင်းကြီးရဲ့ပင်မအဆောက်အဦးကိုစောက်လုပ်နေတဲ့အချိန်ဖြစ်ပါတယ်ဒီအချိန်လေးကိုဘက်ပေါင်းစုံကနေကြည့်လို့ရပါတယ်ဒါရင်မကမြင်ရတဲ့မြင်ကွင်းထဲမှာတခြားအချက်လက်တွေအများကြီးကိုလည်းသေစိတ်လေ့လာလို့ရပါတယ
် AR နည်းပညာနဲ့ကြီးနိုင်တဲ့ Histopad ကွန်ပျူတာပေါင်း300ကိုဧည့်သည်တွေအတွက်ပြင်ဆင်ထားပါတယ်ဖျားကြောင်ကြီးကိုလက်ရှိပြန်လည်တိဆောက်နေတာဖြစ်လို့ဖြစ်ပေါ်တိုးတက်မှုပုံသစ်တွေကိုလည်းပုံမှန် update လုပ်ပေးနေပါဗျ
As you know, the cathedral is now closed to visitors.
ဒီရတဲ့အတိုင်းလောလောဆယ်ဖျားကြောင်းကိုဧည့်သည်တွေလာခွင့်ပိတ်ထားပါတယ်။ဒါပေမဲ့ augmented ပြကန်းလာတဲ့ဧည့်သည်တွေအနေနဲ့ historic ပေါ်ကနေဖျားကြောင်းကြီးတစ်ခုလုံးကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။ဘသူတွေကဘလို့ပြန်လဲဆောက်လုပ်နေကြသလဲ။မူလလက်ရာအတိုင်းဖြစ်အောင်ဘလို့ဆောက်နေကြလဲ။အားလုံးကိုဒီနေရာကနေလေ့လာလို့ရမှာဖြစ်ပါတယ်။
ပါရီမြို့တော်ကအထင်ကြီး Notre Dame Cathedral ဖျားရှိခိုးကြောင်းကြီးဟာထူးခြားတဲ့သမိုင်းဖြစ်စဉ်တွေကိုဖျက်တမ်းခဲ့တဲ့အစအဦးကြီးလည်းဖြစ်ပါတယ်။အလယ်ခေတ် Gothic လေယာ Cathedral ဖျားရှိခိုးကြောင်းကြီးတွေထဲမှာ Notre Dame ဖျားကြောင်းကြီးကတော့အရွယ်အစရှေးလေယာနဲ့ဘိသုကလေယာတွေကြောင့်ပို့ပြီးတော့ထင်ရှားလာပါတယ်။ပြင်သစ်စာရေးဆရာကြီး Victor Hugo က Notre Dame ဖျားကြောင်းမှာခေါင်းလောင်းထိုးတဲ့ခါကုန်းကြီးရဲ့ Gypsy မလေးတယောက်အပေါ်ချစ်မြတ်နေတဲ့အကြောင်း Notre Dame de Paris ဆိုတဲ့မူလနာမည်နဲ့ဝတ္ထုစာအုပ်ကို1832ခုနှစ်မှာထုတ်ဝေခဲ့ပါတယ်။ဖျားကြောင်းကြီးကိုအခြေခံထားတဲ့အဲ့ဒီဝတ္ထုဘလောက်နာမည်ကျော်ခဲ့တယ်လဲဆိုရင် The Hunchback of Notre Dame ဆိုပြီးတော့1939ခုနှစ်မှာ Hollywood ကရုပ်ရှင်အဖြစ်နဲ့ရိုက်ကူးခဲ့တဲ့အထိပါ Disney ကလည်းကာတွန်းကအဖြစ်နဲ့ပြန်လည်ရိုက်ကူးထားပါသေးတယ်
။ There are many cathedrals but Notre Dame de Paris is very unique because of all
ကတိတော်ဖျားကြောင်းတွေအများကြီးရှိပေမဲ့ပါရီမျိုးက Notre Dame ကတော့ဟိုးဆားဆောက်ချိန်ကနေဒီနေ့အထိပါရမီထူးတဲ့ဆောက်လုပ်သူတွေကြောင်းတမိုင်းတွင်လောက်အောင်သူမတူထူးလာပါတယ် Victor Hugo ရဲ့ဝတ္ထုနဲ့ဝတ္ထုတွေကဇက်ကောင်တွေကိုလည်းမေ့ထားလို့မရပါဘူး19ရာစုမှာပြန်လည်မိုးမှန်ဆောက်လုပ်ခဲ့တော့ကလည်းနာမည်ကျော်ဗီတုကဗီယာလေးလက်တုကအခုကျွန်တော်တို့ပြန်လည်ဆောက်လုပ်ခြင်းနဲ့ဖျားကြောင်းရဲ့ခေါင်ချွန်းကိုဆောက်လုပ်ခဲ့ပါတယ်
ကုလသမဂ္ဂ UNESCO ကကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ပါရီမြို့တော်ကသမိုင်းဝင်အထင်ကရ Notre Dame Cathedral ဖျားရှိခိုးကြောင်းကြီးနဲ့ပတ်သက်တဲ့သမိုင်းကြောင်းကို AR နည်းပညာနဲ့အခုတော့ 3D သုံးဘက်မြင်လေ့လာနိုင်ကြပြီဖြစ်ပါတယ်။ Historyvari Company က Historypad ပေါ်မှာဘာသာစကား12မျိုးနဲ့လေ့လာနိုင်အောင်လို့ဖန်တီးထားတဲ့ project တွေအတွက်ကိုတော့ပြင်သစ်အလှကုန်ပစ္စည်းထုတ်လုပ်တဲ့ L'Oréal Company ကငွေကြေးပံ့ပိုးထားတာဖြစ်ပါတယ်။2024ခုနှစ်မကုန်ခင်အထိဒီပြပွဲကိုဝါရှင်တန်မြို့တော်အပါအဝင်မြို့တော်ပေါင်း12ခုမှလှည့်လည်ပြသမှာဖြစ်ပါတယ်ရှင်ကျွန်မဆင်ရမပ
ါမဆုမြတ်မွန်တင်ပြပေးတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာသရရှင်တို့အနေနဲ့ VOA မြန်မာပိုင်းအစီအစဉ်ကိုဝေဖန်အကြံပြုစာတွေရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ bamis@voanews.com ကိုရေးသားပေးပို့နိုင်ကြပါခင်ဗျာခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုတင်ပြပေးပါမယ်ကဘာတလွားကအမှုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတူတူထော်ရတွေကိုမအေးတန်နာကျော်ကတက်တန်ရောင်သတင်းလွှာမှာတင်ပြပေးထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးသွားပါမယ်စမအေးသနာကျော်ပါဘာကျော်ရဲ့တောင်ကိုရီးယား K-pop အဖွဲ့ BTS အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းကပဲ American ပြည်အောင်စု Las Vegas မြို့မှာကျင်းပသွားတဲ့ BTS Permission to Dance ဖျော်ဖြေပွဲကိုရိုက်ကူးထားတဲ့ပုံတွေထုတ်လိုက်ပါတယ်Las Vegas မှာ၄ရက်တာကျင်းပသွားတဲ့ဖျော်ဖြေပွဲတွေကိုတော့စုစုပေါင်းပရိသတ်2သိန်းလောက်လာရောက်ကြည့်ရှုကြတာပါ။ပြီးရင်နောက်ဆုံးပွဲမှာတော့သူတို့ဇွန်လမှာတေးတပြားအစ်ထွက်မယ်လို့လည်းကြေညာသွားပါတယ်။ Las Vegas ကနောက်ဆုံးပွဲ LA Giants အားကစားရုံမှာကျင်းပတဲ့သူတို့ရဲ့၄ပွဲမြောက်နောက်ဆုံးပွဲမှာသူတို့တေးတပြားထွက်မယ်နေ့ကိုလည်းပြောသွားတာဖြစ်ပါတယ်။သူတို့ကသူတို့ရဲ့တချင်းဗီဒီယိုအဟောင်းတွေကိုဟိုတစားဒီစားဖြတ်ညက်ကက်ပြပြီးတော့အဆုံးမှာတော့ We are bulletproof ကျွန်တော်တို့ကကြည်ပြီးတယ်ဆိုတဲ့စာရင်းရယ်နောက်2022 6လပိုင်း10ရက်ဆိုတဲ့စာရင်းရယ်ထိုးသွားပါပြီ။အဲဒီဗီဒီယိုကိုပဲ BTS အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာပြင်ထားပြီးတော့သူတို့ဒေတာပြားကိုဇွန်လ10ရက်နေ့မှာထွက်မယ်ဆိုတာဟုတ်တယ်လို့အတည်ပြုထားတာပါ။ဒီမှာသေချာမသိရတာကတော့ We are bulletproof ဆိုတာဒေတာပြားနာမည်လား။အဲ့ခွေရဲကတချင်းတစ်ပုတ်ထဲလားဒါမှမဟုတ်ဒီတိုင်း hashtag လုပ်ထားတာဆိုတာပဲဖြစ်ပါလိမ့်။ BTS ကိုကိုစားပြုတဲ့ Bitted Music တေးထုတ်လို့ရေကတော့သူတို့ဒေတပြားအကြောင်းကိုတောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာကြေညာထားတာပါသူတို့ရဲ့အခွေအစ်အကြောင်းထပ်ပြီးကြေညာပါအောင်မယ်လို့လည်းပြောထားပါသေး BTS ရဲ့အခုနောက်ဆုံးစင်မြင့်ဖျော်ဖြေပွဲတွေကိုဧပြီလ8ရက်နဲ့9ရက်နောက်15ရက်နဲ့16ရက်တို့မှာ Las Vegas မှာကျင်းပသွားဖြစ်ပါတယ်အရင်ကဆိုးမျိုးတော်မှာကျင်းပပြီးတော့ online ကဓာတ်ရိုက်ပြသတဲ့ပွဲကတော့ အမေရိကန်ရုပ်ရှင်ရုံ100မှာလည်းတပြိုင်တည်းပြတာခဲ့ပြီးတော့ဒေါ်လာ 6.9 သန်းဝင်ခဲ့လို့အခုလိုမျိုးဓာတ်ရိုက်ထုတ်လွှင့်ပြီးတော့ရုပ်ရှင်ရုံမှာပြတာတဲ့ပွဲအလုံးနဲ့မှဝင်ငွေအများဆုံးဖြစ်သွားတာပါ။အဲ့ဒီဖြော်ပြပွဲကတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဒေါ်လာ 32 သန်းခွဲကျော်ဝင်ငွေရခဲ့ပါတယ်။ဥရောပကအကြုံမော်ဘောလုံးသမားပေါ်တူဂီအသင်းရှေ့တန်းတိုက်စင်မှုခရစ်စတီယာနိုရော်နယ်ဒိုနဲ့သူရဲ့အမျိုးသမီးဂျော်ဂျီနာရော်ဒရီဂက်စ်တို့ပြီးခဲ့တဲ့အောက်တိုဘာလကပဲကြေညာထားတဲ့ဂျော်ဂျီနာမှာအမွာရင်သွေးလေးရှိနေပြီဆိုတာအခုကလေးတွေမွေးလာပြီးတော့စိတ်မကောင်းစရာပဲအဲ့ထက်ကကလေးတူသေဆုံးသွားတယ်လို့ AP78 ရဲ့နေတင်းလာနေကပဲကြေညာသွားပါတယ်။ကျွန်တော်တို့သားလေးဆုံးမအကွယ်လွန်သွားတယ်ဆိုတာအထူးဝမ်းနဲ့ကြေကွဲစွာနဲ့အသိပေးပါတယ်လို့လူမှုကွန်ရက်စာမျက်နှာမှာသူကြေညာချက်ထုတ်ထားတာပါ။အသက်ရှင်ကျန်ရတဲ့သမီးလေးကြောင့်ပဲလောလောဆယ်ကျွန်တော်တို့ဆက်ပြီးတော့ရှင်သန်နေနိုင်မှုစိတ်ခွန်အားမျှော်လင့်ချက်တချို့နဲ့စိတ်ချမ်းမြေ့စရာတချို့ရရှိပါတယ်လို့ပြောထားပါတယ်။အခုလိုမျိုးသူတို့မိသားစုတွေစိတ်မချမ်းမြေ့စရာကြုံရတဲ့အချိန်မှာသူတို့ရဲ့လွတ်လပ်ခွင့်ကိုအလေးထားပေးဖို့လည်းပြောရင်းနဲ့ယူဆိုင်ပေးတဲ့ဆရာဝန်ဆရာမတွေသူနာပြုတွေကိုလည်းကျေးဇူးတင်သွားပါတယ်။တနစ်တာအကောင်းဆုံးကစားသမားစု50ရထားတဲ့အသက်38နှစ်အရွယ်ခရစ်စတီယာနိုရော်နယ်ဒိုဟာရီယယ်မက်ဒရစ်အသင်း Juventus အသင်းတွေနဲ့ဆူပလာတွေအများကြီးရပြီးတော့မှမနစ်ကစပြီးတော့အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းမှာဝင်ပြီးတော့ကစားနေတာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find us ဒီတက်တောင်းတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြည့်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေတ္တာနာကြောင့်စီစဉ်တင်ဆက်တဲ့တက်တန်ရောင်တည်ရင်လွာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VO American တန်ရဲ့တည်ရင်လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့တည်ရင်အချင်းချုပ်ကိုပြောပြပေးပါဦးမယ်ခင်ဗျာဒေါ်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အကျင့်ပြတ်ချဆမှုကိုတနင်္လာနေ့မှာမဆုံးဖြတ်ဘဲတရားရုံးကရွှေ့ဆန်းလိုက်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူက AFP သတင်းဌာနကိုပြောပါတယ်အာနာသိန်းကလေးကစစ်တပ်ခါဒေါ်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးပုံမှန်အမျိုးမျိုးနဲ့တရားဆွဲဆိုထားတာပါနိုင်ငံတော်လျှို့ဝှက်ဥပဒေအကျင့်ပြတ်ချဆမှုရွက်ောက်ပွဲအမှုအပါအဝင်ပုံမှန်အမျိုးမျိုးနဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်ဒီနေ့ဆုံးဖြတ်မယ့်အမှုကတော့ရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ငါခွဲယူခဲ့တယ်လို့ဆွဆွဲထားတဲ့အမှုဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံခဲ့ပြီးစစ်ရေးအကူအညီပုံမူပေးဖို့ကတိပြုခဲ့ကြပါတယ်။ယူကရိန်းကအောင်မြင်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကပိုလန်နိုင်ငံမှာသတင်းတောက်တွေကိုပြောကြားခဲ့ကြပါတယ်ခင်ဗျာ။ပြင်သစ်သမ္မတရွေးကောက်ပွဲမှာအီမန်နွယ်မက်ခရွန်ကလက်ရဆုံးသမ္မတလောင်းမရီလက်ပင်းကိုအနိုင်ရရှိသွားပါတယ်။နှစ်ပေါင်း20အတွင်းပြင်သစ်နိုင်ငံမှာဒုတိယအကြိမ်ရွေးကောက်ခံရတဲ့ပထမဆုံးသမ္မတလည်းဖြစ်လာပါတယ်။2018ခုနှစ်လူထုသဘောထားစစ်တမ်းအရလူကြိုက်အနည်းဆုံးဖြစ်ခဲ့ပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပေမဲ့ပြင်သစ်နိုင်ငံသားအများစုကကိုဗစ် -19 နဲ့ယူကရိန်းအကြက်အတဲလိုကမ္ဘာအကြက်အတဲကိုရင်ဆိုင်ရမှာသူဟာအသင့်လျော်ဆုံးခေါင်းဆောင်ဖြစ်တယ်လို့မကြာခင်ကလုတ်ခဲ့တဲ့လူထုစစ်တမ်းတွေမှာဖော်ပြပါတယ်ခင်ဗျာ2021ခုနှစ်အတွင်းကမ္ဘာတဝန်းစည်ရေးအသုံးစရိတ်ဟာအရင်ကမကြုံဘူးတဲ့အခြေအနေမျိုးနောက်တစ်ကြိမ်ထပ်တိုးလာတယ်လို့ Sweden အခြေစိုက် Stockholm နိုင်ငံတကာညင်ညာရေးသုတေသနဌာန SIPRI ကအစီရင်ခံစာထုတ်ပြန်ပါတယ်ယူကရိန်းကိုကျူးကျော်တဲ့စည်ရေးလှုပ်ရှားမှုတွေအတွက်ရုရှားနိုင်ငံဘက်ကစစ်အသုံးစရိတ်တိုးမြင့်တာမျိုးဥရောပနိုင်ငံတွေဘက်မှလည်းအလားတူလှုပ်လာနိုင်တယ်လို့အစီရင်ခံစာကပြောပါတယ်ခင်ဗျာကိုဗစ်ကူးစက်မှုနှုံမြင့်တက်နေတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲအသွားအလာတွေပိတ်ထားတဲ့တရုတ်နိုင်ငံရှန်ဟိုင်းမှာတနင်္ဂနွေနေ့ကကိုဗစ်ကြောင့်သေဆုံးသူ39ယောက်ရှိခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့အမတ်ဆုံမွန်ဖြစ်ပြီးရုပ်ပိုင်းနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှန်ကွန်ချန်နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာဒီအစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.